သာသနာတော်နှစ်2556ခုနှစ်မြန်မာကောဇာတက္ကရာ1384ခုနှစ်သတင်းကြိုလာဇန်6ရက်ခရစ်နှစ်2012ခုနှစ်အောက်တိုဘာလ21ရက်တနင်္ဂနွေနေ့မှာစကိုင်းတောင်ရွှေများဆက်ကြအကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကစကိုင်းတိုင်းဒေသကြီးရွှေဘိုမြို့အမတ်6ရက်ကွယ်မှာနေထိုင်ကြတဲ့ဦးတန်းစင်ဦးဒေါခင်ချိုမှာတာမောင်ကျော်သူလင်းတမီမရှွန်းလဲဝီမိဘမေတ္တာမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကယနေ့အခါမှာမောင်ကျော်သူလင်းရဲ့မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကြောင့်တိုက်တန်ဃာတော်334ပါးတို့အာယုံခါမှာအာယုံစွန်းဆက်ကတ်ခြင်းတန်ဃာတော်334ပါးတို့အာနေ့လေအခါနေစွန်းများဆက်ကတ်ခြင်းတန်ဃာတော်334ပါးတို့အားညံ့နေအခါဖြော်ရည်စေပစ္စည်းများလောင်းလူဆက်ကတ်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြတယ်။တန်ဃာတော်334ပါးတို့အားတစ်ပါးတစ်ပါးလျင်ဆက်ပြမုံတထုပ်စီစေပစ္စည်းများလှူဒန်းခြင်းဓမ္မပူဇာအဖြစ်ဘုမမတင်သင်္ကန်းတွေ့ဆုံတစ်စုံနဲ့3000ကျပ်တန်ပစ္စည်းများလှူဒန်းခြင်းဥဒ္ဒတိတော်ခြင်းစေတမီတော်ညွညွန်ဆန်းတို့ကလည်းပဲနဝကံမှာ2000ကျပ်တန်ပစ္စည်းများလှူဒန်းခြင်းကိုစိုးနိုင်မာထားထားအောင်မိသားစုက1000ကျပ်တန်ပစ္စည်းများလှူဒန်းပြီးတော့ကြောက်တလုံးရွာသူရွာသားများကလည်းပဲ1000ကျပ်တန်ပစ္စည်းများစုပေါင်းပြီးလှူဒန်းကြတယ်အဲ့တော့ယနေ့ကုသိုလ်ပြုကြတဲ့မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးကုသိုလ်ပြုကြတဲ့အကြောင်းတကားတကမမိဘမေတ္တာမိသားစုဓမ္မမိတ်ဆွေများကိုဘုန်းကြီးနေတဲ့ကြောက်လန့်ပွဲရာပိတုနာဝါစာဆိုတဲ့ခေါင်းစဉ်နဲ့တရားတစ်ပုဒ်ဟောပေးမယ်ကြောက်လန့်ပွဲရာပိတုနာဝါစာဆိုတာကဘုန်းကြီးကကံ၃ပါးရှိတဲ့အထဲမှာဝစီကံထဲမှာပါတယ်ပေါ့ပိတုနာဝါစာရဲ့အဓိပ္ပာယ်ကပိတတိတိပိတုနာဆိုတဲ့ပါဠိတရာနိယချစ်ခင်မှုယဉ်နီးမှုမေတ္တာတရားတွေကိုအမှုံမှုံဖြစ်သွားအောင်ကြိတ်ချေတတ်တဲ့စေတနာကြိတ်ချေတတ်တဲ့စကားမျိုးကိုပိတုနာဝါစာလို့ခေါ်ရပါတယ်ချစ်ခင်နေကြတဲ့မိသားစုချစ်ခင်နေကြတဲ့ဇနီးမောင်နှံချစ်ခင်နေကြတဲ့မိတ်ဆွေချင်းချင်းသွေးကွဲသွားအောင်မေတ္တာတရားတွေတစားတည်းစကားစီဖြစ်သွားအောင်အမှုံမှုံညံ့ညက်ကြိတ်ချေတတ်တဲ့စကားမျိုးစေတနာမျိုးဒီစေတနာနဲ့ပြောတဲ့စကားမျိုးကိုပိတုနာဝါစာလို့ဒီလိုခေါ်ရတယ်တဏှာဖြင့်ပိယတုံညကရဏာဆိုတဲ့ပါဠိကနေပိယကနေပိတုံညကနေသူကရဏာနေနာယူပြီးတော့တလုံးချင်းယူပြီးတော့ပိတုနာလို့ဖြစ်သွားတာအဓိပ္ပာယ်ကဘာလဲဆိုတော့ကိုယ်ကိုချစ်ခင်လာအောင်သူတို့ချင်းချင်းချစ်ခင်မှုတွေစိတ်သုံးသွားအောင်ပြုတဲ့စကားမျိုးစေတနာနဲ့ပြောတဲ့စကားမျိုးအဲ့တော့ကိုယ့်ဘုံမှာချစ်ခင်မှုရှိလာအောင်သူတို့ချင်းချင်းသွေးပွဲသွားအောင်ပြုလုပ်တဲ့ပြောဆိုတဲ့စကားမျိုးကိုပိတုနာဝါစာလို့ဒီလိုပြောရပါတယ်အဲ့တော့ဘုန်းကြီးတို့ကြောက်လန့်ပွေရပိတုနာဝါစာကိုတကယ်ပါတာပြန်လို့ရှိရင်တော့ချစ်ချင်းကိုမခွဲပါနဲ့ဒီလိုပြန်လို့ရတယ်ပေါ့ဒါပေမဲ့လို့တရားသဘောကแน่แน่နေတယ်ခေါင်းစည်းကကလက်တလို့ဖြစ်နေမှာဆိုတဲ့အတွက်ကြောက်လန့်ပွေရပိတုနာဝါစာလို့ဒီလိုပဲမှတ်လိုက်ပါချုပ်လိုက်လို့ရှိရင်တော့ချစ်ခင်ယဉ်နီးမှုတွေကိုအမှုံမှုံဖြစ်သွားအောင်ကြိတ်ချေတတ်တဲ့စေတနာနဲ့ပြောတဲ့စကားမျိုးတွေတွေးခွဲတဲ့စကားမျိုးတွေကိုဒါပိတုနာဝါစာလို့ခေါ်ရတယ်ပေါ့အဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ကြီးရဲ့ရည်မှန်းချက်ကနိဗ္ဗာန်ပန်းတိုင်မှာအဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းတဲ့ပုဂ္ဂိုလ်တွေကိုဓမ္မပရမဂ္ဂဝတ္တနေရာမှာမြတ်စွာဘုရားဘယ်လိုမိန့်တော်မူထားလဲဆိုတော့ဝါဇာနုရခိမနတာတုတံဝုတောကာယေနာဇာနာကုတလံဂယိရာဝါဇာနုရခိမနတာတုတံဝုတောကာယေနာဇာနာကုတလံဂယိရာဧတေတယောကမ္မပတိဝိသောတယေဧတေတယောကမ္မပရေဝိသောတယေအာရတယေမဂ္ဂမိသိပဝေတိတံဘေကုတန္တရာယေလာမိဘေကိုမြှို့တွဲရှုတောင်းသူတော်ကောင်းဖြစ်တဲ့မျိုးကောင်းသားမျိုးကောင်းသမီးတိ ဝါဇာနုရကီနှုတ်စဉ်နှုတ်ဖြင့်အစဉ်ဆောင်လျှောက်လေးရှိသည်ဘဝေယာဖြစ်ရာ၏နှုတ်ဖြင့်အစဉ်ဆောင်စည်းလေးရှိသူသည်ဘဝေယာဖြစ်ရာ၏မနတာစိတ်ဖြင့်သူတန်ဥတော်ကောင်းစွာဆောင်စည်းတတ်သူသည်ဘဝေယာဖြစ်ရာ၏ကာယေနာစခန္ဓာကိုယ်ဖြင့်လည်းအကုတလံအကုတုကိုနာကရိရာမပြုရာဧဝံဤသို့တယောသုံးမျိုးသုံးစားကုန်သောဤတေကမ္မပတိဤအပေယောက်ျောင်းလန်းဖြစ်တဲ့အကုတုကံတို့ကိုဝိသောတရေဆင်ကျဲစေရာဤရှင်လင်းသုတ်တင်ရာဤဧဝံဤသို့ဝိသောတင်တော်ကံသုံးပါးကိုဆင်ကျဲအောင်တန်ရှင်းအောင်ရှင်လင်းသုတ်တင်တဲ့မျိုးကောင်းသားမျိုးကောင်းသမီးတီဤသိပဝေရီတံဖျာစာဤတဲ့အရိယာသူတော်ကောင်းတို့အပြာဖြင့်တည်စေရဟောကြားတော်မူအပ်သောမက္ကံအရိယာထင်ကြီးကမက္ကူအာရာဒရေပြည်စေနိုင်ရာဤဤတီသို့တထာလူနတို့ဤဆရာတစုဖြစ်တော်မူတဲ့ဖျာရှင်ကိုတော်မြတ်သည်ဤမံဂါထံဤအဆုံးမဂါထာစကားတော်ကိုအာဟာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါပေတည်းအဲ့တော့မြတ်စွာဘုရားဒီတရားတော်မှာပါလဲဆိုတော့တယောဧတေတေဧတေတယောကမ္မပတိဝိသောတယေအဲ့တော့အာရာဒယေမဂ္ဂမိတ္တပဝေတိတံ ਨੇ အဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းလို့ရှိရင်ဘုန်းကြီးတို့မဉ္ဉံဖူဉံ ਨੇ မျက်မှောက်ပြုရပါတယ်အဲ့တော့ဗုဒ္ဓဘာသာဝင်ကြီးရဲ့ပန်းတိုင်ကနိဗ္ဗာန်ကြီးမှန်းချက်ဆင်းရဲခတ်သိမ်းချုပ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းရတာဒါဗုဒ္ဓဘာသာဝင်တွေရဲ့လမ်းစဉ်ပါပဲကြည်မှန်းချက်ပန်းတိုင်ပါပဲအဲ့တော့မြတ်စွာဘုရားကဒီနေရာမှာဘယ်လိုမိန့်တယ်လဲဆိုတော့ဒီနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့မဖို့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့အမျိုးသားမျိုးသမီးဟာကံသုံးပါးကိုစင်ကြယ်အောင်ကြိုးစားပါတဲ့ကံသုံးပါးဆိုတာကာယကံဝစီကံမနောကံဒီကံသုံးပါးစင်ကြယ်မှမဖို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်တဲ့မဖို့ရရပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တယ်ဥပမာအပြင်ဘုန်းကြီးတို့ဘာနဲ့တူတယ်လဲဆိုတော့လောကမှာဘုန်းကြီးတို့ပန်နေပါးဒီပန်းစင်ကြတယ်တော်ဝင်ဖြစ်တဲ့သစ်ခွာပန်းတို့ဒဇင်ပန်းတို့နှင်းစီပန်းတို့ပန်းစင်ကြတဲ့အမျိုးသမီးတွေဟာရှေးဥစွာဘုန်းကြီးတို့ရေချိုးရတယ်ခန္ဓာကိုယ်တန်ရှင်စင်ကြအောင်ကြိုးစားကြရတာပဲဤတဲ့ကမှာဝကောင်းစလာလေးတွေဝကြရတယ်ဝိပီမာဘုန်းကြီးတို့အခန္ဓာတက်ဖို့ဆိုပြီးတော့ဒီတော်ဝင်ပန်းတွေကိုပန်းစင်ကြတယ်ရွှေငွေရတနာတွေကိုမိမိတို့ဆင်ကျင်ကြတယ်အဲ့တော့ပုံမှန်ဖြစ်တဲ့အခန္ဓာတစ်ခုကိုတက်ချင်ပြီဆိုရင်ဘုန်းကြီးတို့ပန်းတို့ရွှေငွေစားတဲ့တန်းစားတို့ဒီလိုပဲမိမိတို့ကိုအလပြင်ရတယ်ပန်းစင်ရတယ်ဒီလိုမပန်းစင်ခင်မှာဘာရေးကြည့်တယ်လေခန္ဓာကိုယ်တန်ရှင်းစင်ကြအောင်ရေချိုးဖို့အညစ်အကြေးတွေမရှိဖို့ဒီလိုဂရုစိုက်ကြရတယ်ဒီလိုပဲတဲ့ဘုန်းကြီးတို့နိဗ္ဗာန်ဆိုတဲ့တော်ဝင်ခန္ဓာကြီးတစ်ခုကိုတက်ရောက်ခြင်းပါတယ်ဆိုရင်မပန်းဖို့ပန်းတွေကိုပန်းစင်ရပါတယ်မပန်းဖို့ပန်းတွေကိုပန်းစင်မှဒီလိုပန်းတွေပါမှနိဗ္ဗာန်ဆိုတဲ့တော်ဝင်ခန္ဓာကြီးကိုတက်ရောက်ခွင့်ရှိပါတယ်အဲ့တော့မပန်းဖို့ပန်းပန်းစင်ခြင်းပြီးဆိုရင်ဘာလုပ်ရမလဲခန္ဓာကိုယ်ကြည်ချိုးယုံနဲ့မလုံလောက်ပါဘူးအဝတ်စားလေးတွေတန်းပြန့်ဈေးကြီးဓာလေးတွေဆင်ယုံနဲ့မလုံလောက်ပါဘူးရွှေငွေပန်းမှန်တွေကိုတန်းစားဆင်ယုံနဲ့မလုံလောက်ပါဘူးအဲ့တော့မပန်းဖို့ပန်းတွေပန်းဆင်ခြင်းပါတယ်ဆိုရင်ဘာရေးကြီးတယ်လဲဆိုတော့ကံသုံးပါးဆင်ကြဖို့ရေးကြီးတယ်တဲ့ကာယကံဆင်ကြရတယ်ဝစီကံဆင်ကြရတယ်မနောကံဆင်ကြရတယ်အဲ့တော့ဒီလိုဆင်ကြတဲ့ပုံကိုယ်တွေဟာဘုန်းကြီးတို့ဘာဖြစ်တယ်လဲမပန်းဖို့ပန်းကိုပန်းဆင်ခွင့်ရှိသွားတယ်မပန်းဖို့ပန်းပန်းစင်ခွင့်ရှိတဲ့ပုဂ္ဂိုလ်တွေမှသာနိဗ္ဗာန်ဆိုတဲ့တော်ဝင်အခမ်းအနားကြီးကိုတက်ရောက်ခွင့်ရှိပါတယ်တဲ့။ကဲအလုံးလောချီပြီးတော့လိုက်ဆိုလိုက်မဖို့ပန်းမှန်ဆင်မြန်းရန်ကံသုံးပါးကိုဆင်ပါစေ။မဖို့ပန်းမှန်ဆင်မြန်းရန်ကံသုံးပါးကိုစင်ပါစေ အဲ့တော့ဘုန်းကြီးတို့ရိုးရိုးခန္ဓာလေးတစ်ခုမင်္ဂလာခန္ဓာလေးတစ်ခုဒီလိုတက်ဖို့ရေတောင်မှထိုက်တဲ့ပန်းတို့ရွှေငွေတန်းစားတို့ဒါလေးတွေဆင်ကြရတယ် ဒီလိုတန်စာတွေမဆင်ခင်မှာလည်းပဲခန္ဓာကိုယ်အညစ်အကြေးတွေကင်းစင်အောင်တန်ရှင်းအောင်ရေချိုးခြင်းစတဲ့ကိစ္စတွေကိုပြုကြရသေးတာပဲအဲ့တော့ဘုန်းကြီးတို့ပုထုဇဉ်တွေကဒီလိုခန္ဓာတက်ဖို့အတွက်အညစ်အကြေးကင်းစင်အောင်ရေချိုးတာပန်လေတွေဆိုလို့ရှိရင်ထူပေလှပေတော်ဝင်ဖို့ဆိုတဲ့ဒီသဇင်တက်ကွာနှင်းစီစတဲ့ပန်လေတွေကိုပန်စင်ဖို့ရကယူဆိုင်ကြပါတယ်ဒါပေမဲ့လို့နိဗ္ဗာန်ဆိုတဲ့တော်ဝင်ခန္ဓာကြီးတက်ရောက်ဖို့အတွက်မပန်ဖို့ပန်ဒီပန်ဆင်နိုင်ဖို့ကာယကံဝစီကံမနောကံတန်ရှင်းစင်ကြအောင်ကြိုးစားဖို့ဒါကိုကြတော့ဘုန်းကြီးတို့မေ့နေတတ်တယ်တဲ့မြတ်စွာဘုရားကကံသုံးပါးမစင်ကြရင်မပန်ဖို့ပန်ကိုပန်ဆင်ခွင့်မရှိပါဘူးမပန်ဖို့ပန်ကိုမပန်ဆင်တဲ့ပုံကိုယ်တွေကလည်းနိဗ္ဗာန်ဆိုတဲ့တော်ဝင်ခန္ဓာကြီးကိုတက်ရောက်ခွင့်မရှိပါဘူးတဲ့ဒီလိုအဓိပ္ပာယ်ကိုပြပါတယ်ဝါစာနုရကိမနတာသူတံဥတ္တောကာယေနာစနာကုတလံဂိရာဧတေတယောကမ္မပတိဝိသောတယေအာရတယေမကမိသိပဝေတိတံတဲ့မြတ်စွာဘုရားဟောတဲ့ဂါထာရဲ့အဓိပ္ပာယ်ကဒီအဓိပ္ပာယ်မျိုးပါပဲခုဘုန်းကြီးကယနေ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့လမ်းကြောက်ပွဲရာကြောက်လန့်ပွဲရာပိတုနာဝါစာလို့ဒီလိုကောင်းစီတက်ပြီးတော့ဟောတာအထူးသဖြင့်ဝစီကံတန်ရှင်းစင်ကြယ်ဖို့အတွက်ဒါဘုန်းကြီးကဟောပေးတာပါကာယကံဆိုတာသူများတက်တက်ချင်းသူများဥစ္စာကိုနှီးမျိုးစုံနဲ့ယာယူချင်းမိမိဇနီးခင်ပေါ်မှာတပါမပြင်းမထိုက်တဲ့ပုံကိုယ်လေးနဲ့ကာမဂုံပြင်းမာချင်းဒါတွေမရှိဘူးဆိုရင်ကာယကံဟာအထိုက်လျောက်စင်ကြယ်သွားပါတယ်ဒီလိုစင်ကြယ်တဲ့ပုံကိုယ်လေးမှမပန်းဖို့ပန်းကိုပန်းဆင်ခွင့်ရတယ်တဲ့မပန်းဖို့ပန်းပန်းဆင်ခွင့်ရှိတဲ့ပုံကိုယ်လေးမှနိဗ္ဗာန်ဆိုတဲ့တော်ဝင်ခန္ဓာကြီးကိုတက်ရောက်ခွင့်ရှိပါလိမ့်မယ်နောက်ပြီးတော့ဝစီကံစင်ကြယ်ဖို့လိုတယ်ဝစီကံဆိုတာမုသာဝါဒလိညာပြောဆိုခြင်းပိတုနာဝါစာတွေးထူစကားပြောပြီးတော့အချင်းချင်း क्वे သွားအောင်ဂုံတိုက်ချင်းဂုံချောခြင်းပရုဒဝါစာနှုတ်ကျမ်းရှာခြင်းနဲ့ဆယ်ဆိုးဒီလိုကြံကြံတန်တန်ပြောဆိုခြင်းတန်ဖတ်ဗလာပအရေးမရအဖတ်မရအတင်းအဖျင်းတွေပြောဆိုခြင်းဒီဟာကိုလည်းပဲစင်ကြယ်စေရတယ်တဲ့ဒီကံလေးပါစင်ကြယ်မှဝစီကံဟာထိုက်လျောက်စင်ကြယ်ပါတယ်ဒီလိုစင်ကြယ်တဲ့ပုံကိုမျိုးမှမပန်းဖို့ပန်းကိုပန်းစင်ခွင့်ရပါတယ်မပန်းဖို့ပန်းကိုပန်းစင်ခွင့်ရတဲ့ပုံကိုဒီမှာနိဗ္ဗာန်ဆိုတဲ့တော်ဝင်ခန္ဓာကြီးကိုတက်ရောက်ခွင့်ရှိတယ်တဲ့ဒါလည်းပဲဝစီကံအတွက်ရေးကြည့်တယ်နောက်မနောကံဆိုတာကအဘိဇ္ဇာပြပါဒမိစ္ဆာဒိဋ္ဌိတဲ့အဘိဇ္ဇာဆိုတာမတရားသူတစ်ပါးရဲ့ပစ္စည်းကိုလိုချင်တဲ့သဘောဟာအဘိဇ္ဇာပဲစီဝါရေးရှာခြင်းနဲ့လောဘချမ်းသာခြင်းနဲ့လောဘဒါကတော့လူတိုင်းရှိတာပါပဲဒီလောဘကြောင့်တော့အပယ်ရောက်တယ်လို့ပြောလို့မရသေးပါဘူးဘလို့လောဘဆင်မျိုးရောက်ရင်အပယ်ကျနိုင်တယ်လဲဆိုတော့သူတစ်ပါးပစ္စည်းကိုငါ့အဖြစ်ရင်ကောင်းပါပဲဆိုပြီးတော့မတရားသဖြင့်လိုချင်တဲ့လောဘဒီလောဘရှိရင်တော့မနှောကံမစင်ကြယ်တော့ဘူးအဲ့တော့ဒီလိုလောဘမျိုးကိုဘုန်းကြီးတို့ပယ်နိုင်ရမယ်နောက်ဗျာပါဒသိချင်ပျက်စီးသွားရင်ကောင်းပါပဲလို့ပြမားတဲ့သဘောဒေါသတရားဒေါသဆိုတာလေလူတိုင်းရှိတာပဲသို့တော့သူတစ်ပါးကိုထိခိုက်စေလိုတဲ့ဒေါသပျက်စီးစေလိုတဲ့ဒေါသဒုက္ခရောက်စေလိုတဲ့ဒေါသဒီလိုဒေါသမျိုးကအပယ်ကျနိုင်ပါတယ်ရိုးရိုးသူ့လူကိုယ်လိုဒေါသစိတ်မကောင်းဖြစ်တာတို့ဘာလို့ရတော့အပယ်ကျစေနိုင်တဲ့အထိဒီလောက်ထိအပြည့်မကြီးပါဘူးနောက်ပြီးတော့မိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိဆိုတာလှူတဲ့တန်းတဲ့နေရာမှာလဲလူလေတွေကလှူခံပြီးတော့အားတဲ့ပုံကိုယ်တွေကလှူနေတာလှူစရာမလိုပါဘူးကိုစည်းဝါးရိပ်ကိုလှုပ်တာပဲဒါမျိုးမှားတဲ့အယူတွေရှိတာနောက်ပြီးတော့မိဘကျေးဇူးမလိုပါဘူးသူတို့ကသူတို့အိမ်အောင်ကြပြီးတော့သူတို့သွေးသားရမွေးဖွားလာတာကျေးဇူးဆက်စရာမလိုပါဘူးဒါမျိုးယူရှိတာကိုမိစ္ဆာဒိဋ္ဌိအဲ့တော့မနောကံစင်ကြယ်ခြင်းမှာလဲဆိုရင်အဘိဇ္ဇာသူတို့ဘာပစ္စည်းမတရားလိုချင်တဲ့လောဘပြပါရသူများဒုက္ခရောက်သွားအောင်ပျက်စီးသွားအောင်ဒီလိုဖြစ်တဲ့ဒေါသမိစ္ဆာဒိဋ္ဌိအယူမှားခြင်းဒီတရားသုံးပါးကစင်ကြယ်ပြီဆိုရင်ဘုန်းကြီးတို့မနောကံစင်ကြယ်တော့တာပါပဲအဲ့ဒီလိုကာယကံဝစီကံမနောကံအထိုက်လျောက်စင်ကြယ်တဲ့ပုံကိုယ်ဒီမှာမပန်းဖို့ပန်းကိုပန်းဆင်ခွင့်ရှိပါတယ်မပန်းဖို့ပန်းပန်းဆင်တဲ့ပုံကိုယ်မှာနိဗ္ဗာန်ဆိုတဲ့အခန္ဓာကြီးကိုတော်ဝင်ခန္ဓာကြီးကိုတက်ရောက်ခွင့်ရှိတယ်တဲ့ယနေ့ဘုန်းကြီးကမွေးနေ့မင်္ဂလာကိုကြောင်းပြုပြီးကုသိုလ်ပြုကြတဲ့မိဘမေတ္တာမိသားစုအဲ့တော့မိမိတို့အနေနဲ့ဝစီကံတန်ရှင်းစင်ကြယ်တဲ့ဤကိုဘုန်းကြီးကပြောတဲ့အနေနဲ့ဒီတရားကိုဟောပေးခြင်းဖြစ်တယ်တရားတွေတော့အထုပ်ပါရဲ့ဝစီကံမစင်ကြယ်ပါဘူးဆိုရင်မဖို့ပန်းကိုပန်ဖို့ရအခွင့်မသာနိုင်ပါဘူး ဒီဝစီကံစတဲ့ကံသုံးပါးစင်ကြယ်မှမပန်းဖို့ပန်းကိုပန်းစင်ခွင့်ရပါတယ်ဒါမှလည်းပဲဒီပန်းတွေကိုပန်းစင်မှာပဲနိဗ္ဗာန်ဆိုတဲ့တော်ဝင်ခန္ဓာကြီးကိုမိမိတို့တက်ရောက်ပြီးတော့နေနိုင်တယ်တဲ့ဒါကြောင့်ဘုန်းကြီးကဝစီကံလေးတွေစင်ကြယ်ဖို့အတွက်ပိတုနာဝါစာဆိုတဲ့ကုံချောတဲ့ဇာတ်သွေးထိုးတဲ့ဇာတ်ဒီလိုဇာတ်ကိုရှောင်ကျဉ်နိုင်ဖို့အတွက်ဘုန်းကြီးကဒီတရားလေးကိုဟောပေးတယ်ပေါ့အဲ့တော့မပြီးသေးရင်နောက်အပိုင်းနှစ်ကိုဘုန်းကြီးဆက်ဟောပေးမယ်ပေါ့ကောင်းပြီအဲ့တော့ကံသုံးပါးကိုစင်ကြယ်ဖို့အတွက်ဘုန်းကြီးကဝစီကံ၄ပါးထဲမှာလည်းပဲဘုန်းကြီးကပိတုနာဝါစာသွေးထိုးဇာတ်ပြောတတ်တဲ့အလေးဟာပုထုဇဉ်တွေရဲ့သဘာဝမှာရှိတတ်တယ်ပေါ့အဲ့တော့ဒီစကားလေးတွေကိုတက်နိုင်နေမြရှောင်ကျဉ်နိုင်အောင်မွေးနေရှင်နေတကောအလုံးတော်ဓမ္မမိတ်ဆွေတွေတသက်တာကာလပတ်လုံးစကားဆိုတာပြောနေကြရမှာဒါတွေကိုရှောင်ကျဉ်နိုင်အောင်ဘုန်းကြီးကနေပြီးတော့ဒီတရားကိုကြောက်လန့်ပွေရပိတုနာဝါစာဆိုတဲ့ကောင်းစီနဲ့ဟောပေးမယ်ကဲပထမဘုန်းကြီးတို့ပိတုနာဝါစာနှစ်မျိုးနှစ်စားရှိတယ်ပေါ့ဘယ်လိုနှစ်မျိုးနှစ်စားရှိလဲဆိုတော့ပိတုနာဝါစာကံသာဖြစ်ပြီးတော့အပေမကြစေနိုင်တဲ့ပိတုနာဝါစာကတစ်မျိုးကံလည်းပဲဖြစ်တယ်အပေလည်းပဲကြစေနိုင်တဲ့ပိတုနာဝါစာကတစ်မျိုးဆိုပြီးတော့အကြံဉာဏ်အဖြစ်နှစ်မျိုးခွဲလို့ရတယ်ပြန်ပြောမယ်ပိတုနာဝါစာနှစ်မျိုးရှိတယ်ပိတုနာဝါစာကံတော့ဖြစ်တယ်ဒါပေမဲ့လို့အပေလေးပါးကိုမကြရောက်စေနိုင်တဲ့ပိတုနာဝါစာတဲ့ဒါကတစ်မျိုးရှိတယ်ဒုတိယမျိုးစားကပိတုနာဝါစာကံလည်းဖြစ်တယ်အပေလေးပါးကိုလည်းပဲကြာစေနိုင်တဲ့ပိတုနာဝါစာကမ္မပဋ္ဌာမြောက်တဲ့ပိတုနာဝါစာဒါမျိုးကတစ်မျိုးရှိတယ်ပေါ့အဲ့တော့ဒါလေးတွေကိုဘုန်းကြီးကအသေးစိတ်လေးပြောပြပေးမယ်စူးစူးဆိုင်ဆိုင်နဲ့နားယူပြီးတော့နားထောင်ပေါ့ဒါဆိုလို့ရှိရင်ကိုယ်တိုင်လေးပဲရှောင်ကျဉ်နိုင်တယ်ဝစီကံစင်ကြယ်အောင်ကြိုးစားနိုင်တယ်ကိုယ်နဲ့ဆက်နေတဲ့အလုံးသောဆွေမျိုးသားချင်းတွေကိုယ်အင်းကဝန်တန်းနေအားလုံးကိုလည်းပဲဒီကံလေးတွေစင်ကြယ်အောင်မိမိတို့ကဖေးဖေးမမနဲ့ပြုပြင်ပေးနိုင်တာပေါ့ကဲဒါလေးနဲ့ဆက်ပြီးတော့ဘုန်းကြီးကတိလက်ခံစားတဲ့အထာဂရာဒီမှာလာတဲ့ပိတုနာဝါစာရဲ့အင်္ဂါ၄ပါးလေးကိုပထမပြောပြပေးမယ်ပေါ့ကဲအားလုံးလည်းချီပြီးတော့လိုက်ဆိုလိုက်ခြေကြခင်ကြကျင်နာကြမတ်ကြကြည်ကြည်ဖြူခြေကြခင်ကြကျင်နာကြမတ်ကြကြည်ကြည်ဖြူကိုကိုချစ်စေသူကွဲစေမတ်လီစိတ်ထားမူကိုကိုချစ်စေသူကွဲစေမတ်လီစိတ်ထားမူကိုနှုတ်လုံးလနားလေကလေးဝအင်္ဂါယူကိုနှုတ်လုံးလနားလေကလေးဝအင်္ဂါယူအဲ့တော့ဘုန်းကြီးတို့ပိတုနာဝါစာသွေးထိုးတဲ့စကားဂုံချိုးတဲ့စကားဒီစကားကဘုန်းကြီးတို့အင်္ဂါ၄မျိုးနဲ့ပြည့်စုံလို့ရှိရင်ပိတုနာဝါစာဖြစ်ပြီတဲ့ဘုန်းကြီးတို့သူများရဲ့ချစ်ချင်းကိုခွဲတဲ့ဇာကသွေးထိုးတဲ့ဇာကဂုံချောတဲ့ဇာကအင်္ဂါ၄ပါးနဲ့ပြည့်စုံမှဖြစ်တယ်တဲ့အဲ့တော့နံပါတ်၁ကဘာလဲဆိုတော့ချစ်ကြခင်ကြကျင်နာကြမတ်ကြကြည်ကြည်ပြူတဲ့အချင်းချင်းချစ်ခင်မြတ်လို့ကြတဲ့ပုဂ္ဂိုလ်အဲ့တော့ချင်းချင်းချစ်ခင်ကြတယ်ဆိုတာမိသားစုချင်းချင်းမောင်နှမချင်းချင်းညီမချင်းချင်းညီကိုချင်းချင်းဇနီးမောင်နှံချင်းချင်းမိတ်ဆွေချင်းချင်းချစ်ခင်နေကြတဲ့ပုံကိုယ်တွေရှိခြင်းတဲ့ဒီပုံကိုယ်တွေရှိနေရမယ်တဲ့ဒါကပိတုနာဝါစာဖြစ်ဖို့အတွက်အင်္ဂါတစ်ချက်သူတို့ချင်းချင်းကချစ်ခင်မှုမရှိပါဘူး၊ကွဲပြားနေပါတယ်ဆိုရင်တော့ဒီပိတုနာဝါစာဖြစ်ဖို့ရအကြောင်းကိုမရှိပါဘူး။နောက်ဒုတိယဘာလဲဆိုတော့ကိုကိုချစ်စေသူကွဲစေမတ်လီစိတ်ထားမူတဲ့ဒုတိယဘာလဲဆိုတော့ရည်ရွယ်ချက်စိတ်ထားကဒီလိုဂုံချောစကားသွေးထိုးစကားပြောလိုက်ရင်ကိုယ့်ဘောမှာချစ်ခင်စေလိုတဲ့စိတ်အဲ့တော့သူတို့ချင်းချင်းကွဲပြားစေလိုတဲ့စိတ်ဒီလိုရည်ရွယ်ချက်ရှိခြင်းတဲ့ဒါကဒုတိယအင်္ဂါအဲ့တော့နံပါတ်၁ကအချင်းချင်းချစ်ခင်မြတ်နိုးနေကြတဲ့ပုဂ္ဂိုလ်ဒီဒုတိယအနေနဲ့ဘာလဲဆိုတော့ရည်ရွယ်ချက်ကသူတို့ကကိုယ့်ဘောမှာဩငါအကျိုးလိုလားလို့ပြောတယ်ဆိုပြီးကိုယ့်ကိုယေရှုရှင်ထင်ပြီးတော့ယေရှုတွေတင်အောင်ချစ်ခင်လောက် သူတို့ချင်းချင်းကွဲသွားအောင်ဒီလိုရည်ရွယ်ချက်ရှိခြင်းနဲ့ဒါကဒုတိယအင်္ဂါတတိယချက်ကဘာလဲဆိုတော့ကိုနှုတ်လုံးလာတဲ့ဒီလိုရည်ရွယ်ချက်ရှိသည်အားလျော်စွာခန္ဓာကိုယ်မူရနဲ့တွေးခွဲပြတယ်စကားလုံးလေးတွေနဲ့တွေးခွဲပြီးတော့ပြောဆိုတယ်ဒီလိုကိုရဲ့ကိုနှုတ်လုံးလာပြူခြင်းကိုအဖြစ်လုံးလာပြူခြင်းနှုတ်အဖြစ်လုံးလာပြူကြိုးစားခြင်းနဲ့ဒီအင်္ဂါကတတိယအချက်ပေါ့နောက်စတုဒ္ဓချက်ကဘာလဲဆိုတော့နားလေကတဲ့အဲ့တော့သွေးခွဲခံရတဲ့ပုံကိုယ်ကြီးကဩငါကတော့သူ့ကြိုးလိုလိုက်ရတာငါပေါ်မှာတော့ပြောရက်လေခြင်းလှုပ်ရက်လေခြင်းငါကတော့သူ့ပေါ်ကောင်းကြိုးလိုလာနေတယ်ငါပေါ်ကြဒီလိုပြောရက်လေခြင်းစသည်ဖြင့်သူတို့အချင်းချင်းနားလေသွားတယ်တဲ့အဲ့ဒီလိုကိုကနားလေအောင်ပြောလိုက်ပြီဆိုရင်ဒါပိတုနာဝါစာကံဖြစ်သွားပါတယ်ပြန်ပြောမယ်နံပါတ်၁ကရှိခင်မြန်နှိုးချတဲ့ပုံကိုယ်ကြီးအချိနေခြင်းနံပါတ်2ကကိုယ့်ကိုချစ်ခင်စေလိုလို့သူတို့ချင်းချင်းကွဲပြားစေလိုတဲ့ရည်ရွယ်ချက်ရှိခြင်းနံပါတ်3ကကိုယ်ဖြင့်ကြိုးစားခြင်းနှုတ်ဖြင့်ကြိုးစားခြင်းနံပါတ်4ကသူတို့ကိုပြောလိုက်တဲ့စကားအဓိပ္ပာယ်ကိုနားလည်သွားခြင်းနဲ့ဒီ၄ချက်ပါနဲ့ပြည့်စုံရင်ပိတုနာဝါစာကံဖြစ်သွားပါပြီဒါလေးကိုဘုန်းကြီးကရှင်းသွားအောင်ပုံမြင်လေးတစ်ပုဒ်နဲ့နည်းနည်းလေးပြောပြပေးမယ်ပုံမြင်လေးနဲ့ပြောပြလိုက်လို့ရှိရင်ဘုန်းကြီးတို့ဒီပိတုနာဝါစာရဲ့အင်္ဂါဟာကွက်ကွက်ကွင်ကွင်ပို့ပြီးတော့မြင်သာသွားပါလိမ့်မယ်။ရှောင်ကျင်ဖို့ရာအတွက်အထောက်ပံ့နေဖြစ်သွားပါလိမ့်မယ်။ဘုန်းကြီးတို့ရှင်းတုံးကပုံမြင်လေးတစ်ပုဒ်မှာဒီအောက်ပြေအောက်ရွာမှာအညာသားတစ်ယောက်နဲ့အောက်ကမျိုးသမီးတစ်ယောက်အိမ်တော်ကြတော့အောက်ပြေအောက်ရွာမှာမိယိုးဖလာလောက်ကင်စားကြတယ်ပေါ့။အဲ့တော့လောက်ကင်စားတော့သူတို့နှစ်ယောက်ကအညာသားနဲ့အောက်သူကအင်မတန်မှချစ်မြတ်နိုးကြတယ်သူတို့ချင်းမြတ်နိုးကြတာခင်မင်ကြတာကိုပဝန်းကျင်ကမျိုးသမီးတွေကတိတ်ပြီးတော့မရှုစိမ့်ကြဘူးအိတ်သားမစ္စရိယာတွေဖြစ်နေကြတယ်ပေါ့အဲ့တော့သူတို့ဒီလိုချစ်ချစ်ခင်ခင်နေကြတာကိုစိတ်ထဲမှာကတိကဲအောင်ဖြစ်နေတော့အမျိုးသားနဲ့တွေ့တဲ့အခါဘယ်လိုသွေးထိုးစကားပြောတယ်ဆိုတော့မင်းတရီထားနော်မင်းမျိုးသမီးရဲ့မျိုးရိုးကစုံမျိုးညညစုံမျိုးဆိုတာအစာရှာထွက်လို့ရှိရင်မင်းပေါ်ကနေကြော်သွားလို့ရှိရင်မင်းမနိုးပဲရှိတတ်တယ်တတိထာနော်သူတို့ကစုံမျိုးဒါမျိုးလေးတွေတွေ့ခွဲစကားပြောကြတယ်နောက်တခါမျိုးသားနဲ့တွေ့တဲ့အခါဒါမျိုးပြောတယ်လို့ပဲအမျိုးသမီးနဲ့တွေ့တဲ့အခါကျစကားကတမျိုးပြောပြန်ရောအညာဧည့်သည်တွေလာတော့ကပြောသွားတယ်မင်းရဲ့မျိုးသားမှာအမိပါတဲ့ဒါမျိုးလေးတွေပေါ့အဲ့တော့တောသူတောင်သားတွေဆိုတာရိုးသားတယ်ပညာအားနေတော့စင်ကြင်ဉာဏ်မရှိတဲ့အခါကျခလုတ်တောင်မှာတိုက်ပါများတော့နေသေးတာပဲအဲ့တော့သူတို့ဇနီးမောင်နှံချင်းချင်းလေအမျိုးသားကသူမျိုးသမီးကိုစုံမျိုးဆိုတဲ့ဇကားကစွဲနေတော့စူဇန်းကျင်စိတ်ဒီလိုသဘောလေးတွေရှိလာတယ်။အမျိုးသမီးကလည်းပဲအညာဧည့်သည်တွေလာတဲ့အခါမှာပဝန်းကျင်ကိုပြောသွားတယ်။ငါရဲ့ယောက်ျားမှာအမီးပါတဲ့အမီးလေးပါတဲ့ဒါမျိုးကိုခွေမျိုးလိုလိုဘာလိုလိုဒါမျိုးလေးတွေပြောတော့ပညာအားနေတော့ယုံကြည်တဲ့စိတ်ကလေးတွေတန်တရားလေးတွေဖြစ်လာတယ်။အဲ့တော့ဒီလိုနဲ့တဦးနဲ့တဦးကဲခတ်ပြီးတော့စောင့်နေအချိန်တညတော့အမျိုးသားကလည်းပဲအိတ်ချင်ဟန်ဆောင်းနေတယ်။အမျိုးသမီးကလည်းပဲအိတ်မပြောဘူး။အဲ့မှာအမျိုးသမီးကအမျိုးသားအိတ်ပြီလို့ထင်တာနဲ့အမျိုးသားကိုအမီးပါမပါဆိုပြီးတတိလာထားပြီးတော့ဆန်းလိုက်တော့အမျိုးသားကလည်းပဲစုံမဆိုတော့လန့်ပြီးတော့ကန်လိုက်တယ်တဲ့။ကန်လိုက်တော့နောက်အင်ငင်းနေအောင်လန့်ကြသွားတယ်။အဲ့ဒီမှာအမျိုးသားကအမျိုးသမီးကိုဟဲ့စုံမျိုးလို့ပြီးခေါ်လိုက်တယ်ဆဲလိုက်တယ်အမျိုးသမီးကလည်းပဲဟဲ့ခွေမျိုးဆိုပြီးတော့ဆဲပြီးတော့အဲ့မှာပြဿနာတွေဖြစ်ပြီးတော့နောက်ဆုံးတော့ဇနီးမောင်နှံရဲ့ကွဲကွာသွားတယ်တဲ့ကဲဒီနေရာမှာဘုန်းကြီးတို့ပိတုနာဝါစာရဲ့သဘောလေးနည်းနည်းပြောချစို့ပြောချစို့ဆိုတဲ့နေရာမှာဘုန်းကြီးတို့နံပါတ်1အင်္ဂါကချစ်ခင်ရင်းနှီးနေကြသူများတဲ့ခုချစ်ခင်ရင်းနှီးနေရဇနီးမောင်နှံရဲ့ဇနီးကလည်းခင်ပွန်ပေါ်ခင်ပွန်ကလည်းဇနီးပေါ်အင်မတန်မှချစ်မြတ်နိုးကြတယ်အဲ့တော့ချစ်ခင်ရင်းနှီးကြတဲ့ပုံကူများရှိခြင်းဆိုတာဒီအင်္ဂါလည်းပဲပြည့်စုံသွားပြီဒုတိယချက်ကဘာလဲဆိုတော့သွေးခွဲတဲ့ပုံကူကကိုယ်ပေါ်မှာချစ်ခင်လောင်းသူတို့ချင်းချင်းသွေးခွဲသွားအောင်ဒီလိုရည်ရွယ်ချက်ရှိခြင်းတဲ့ဒီနေရာမှာတော့အခြားမျိုးသမီးတွေကသူတို့ပေါ်မှာမျိုးသားကချစ်ခင်လောင်းဆိုတဲ့စိတ်ကတော့မရှိပါဘူးဒါပေမဲ့လို့သူတို့ဇနီးမောင်နှံတယောက်ချစ်ခင်နေတာကိုစိတ်ထဲကကတိကအောင်ဖြစ်မနာလိုဝန်တိုးညှူစုမှုတွေဖြစ်ပြီးတော့သွေးခွဲစီလိုတာတော့သူတို့မှရည်ရွယ်ချက်ရှိတယ်အဲ့တော့ဒီလိုစကားပြောတဲ့ချိန်သွေးထိုးစကားပြောတဲ့ချိန်မှာအဲ့ဒီအခြားမျိုးသမီးတွေရဲ့စိတ်ထဲမှာ ကွဲကွာသွားစီလူတဲ့စိတ်သွေးကွဲစီလူတဲ့စိတ်ဒီရည်ရွယ်ချက်ရှိတယ်တဲ့အဲ့တော့ဒုတိယအင်္ဂါလည်းပြည့်စုံသွားပြီတတိယအင်္ဂါဘာလဲဆိုတော့ကိုဖြင့်လုံလပြုကြိုးစားခြင်းနှုတ်ဖြင့်လုံလပြုကြိုးစားခြင်းတဲ့အဲ့တော့မျိုးသမီးတွေကအမျိုးသားနဲ့တွေ့တဲ့အခါမှာစုံမျိုးဖြစ်တဲ့အကြောင်းအမျိုးသမီးနဲ့တွေ့တဲ့အခါအမိပါတဲ့အကြောင်းမျက်နှာထီမျက်နှာထားနဲ့အမူအရာတွေနဲ့ပြောတယ်ဒါမျက်နှာထီမျက်နှာထားတွေနဲ့ပြောတယ်ဆိုတာကိုအားဖြင့်ကြိုးစားခြင်းလုံလပြုခြင်းပါဇက်ကထုတ်ဖို့ပြောဆိုပြီးဆိုရင်ဒါနှုတ်အားဖြင့်လုံလပြုကြိုးစားခြင်းလို့ခေါ်တယ်ဒီအင်္ဂါလည်းပြည့်စုံသွားပြီနောက်နံပါတ်၄ကနားလေခြင်းနဲ့နားလေတယ်ဆိုတာအမျိုးသမီးကလည်းပဲပဝန်းကျင်အမျိုးသမီးပြောတာတွေကိုနားလဲတယ်အမျိုးသားလည်းပဲပဝန်းကျင်ပြောတဲ့သဘောတိပ္ပယ်တွေကိုနားလဲသွားပြီဆိုရင်အဲ့ဒီမှာပိတုနာဝါစာကံဖြစ်ပြီတဲ့ဒါပိတုနာဝါစာကံလို့ခေါ်သွားတယ်ဒါပေမဲ့လို့ခေါင်းကြီးတို့ဒီကံဟာအပေထိတော့မကြစေတတ်သေးဘူးဘယ်ချိန်ကျမှအပေကျနိုင်တဲ့ကမ္မပဋ္ဌာန်းမြောက်တဲ့ပိတုနာဝါစာကံဖြစ်တယ်လေဆိုတော့အဲ့ဒီဇနီးမောင်နှံနှစ်ယောက်ကွဲသွားပြီဆိုတဲ့အချိန်ကျမှအဲ့ဒီဘေးရမျိုးသမီးတွေစူးစမ်းအထောက်တဲ့ပိတုနာဝါစာကံဟာအဘယ်ထိရောက်စေတဲ့ကံဖြစ်သွားပါတယ်တကယ်လို့မြတ်ဒီဇနီးမောင်နှံတစ်ယောက်ကပညာရှိလို့စာပေတွေဖတ်လို့တရားတွေနားလို့ဒါတို့သွေးခွဲအောင်လုပ်တာပဲသွေးခွဲအောင်စူးစမ်းနေတာဒါတွေတကယ်မဟုတ်နိုင်ဘူးဆိုပြီးသိပြီးတော့အချင်းချင်းညှိနှိုင်းပြီးတော့ကွဲမသွားဘူးဆိုရင်တော့ဒီမျိုးသမီးတွေဟာပိတုနာဝါစာကံတော့ဖြစ်တယ်ဒါပေမဲ့အဘယ်တော့မကြစေနိုင်ဘူးခုလို့ကွဲသွားပြီဆိုတော့ချစ်ခင်နေတဲ့ပုဂ္ဂိုလ်နှစ်ယောက်ကိုသူတို့ရဲ့စကလုံးတွေမေတ္တာတရားတွေညီညွတ်ခြင်းတွေချစ်ခင်မှုတွေကြိတ်ချပြလိုက်တာသွေးကွဲသွားတဲ့အချိန်ဟာသူတို့ဟာအပေယောက်ျောင်းကံဖြစ်သွားပြီတဲ့ပိတုနာဝါစာကံလည်းဖြစ်သွားပြီတော့အပေလည်းပဲကြစီတဲ့ပိတုနာဝါစာကံဖြစ်သွားပါတယ်ကဲဒါကြောင့်အလုံးလောချီလိုက်ဆိုလိုက်မေတ္တာပြည့်စေချစ်သူကွဲမဆွဲကံမြောက်ဟုမေတ္တာပြည့်စေချစ်သူကွဲမဆွဲကံမြောက်ဟုချစ်ချင်းခွဲပါပယ်လေးရွာမှန်စွာလာမည်သူချစ်ချင်းခွဲပါပဲလေးရွာမှန်စွာလာမည်သူအဲ့တော့ဘုန်းကြီးတို့နှစ်မျိုးရှိတဲ့အကြောင်းပြောခဲ့တယ်ပိတုနာဝါစာကံသာဖြစ်ပြီးတော့အပေမကြစေနိုင်တဲ့ကံကတစ်မျိုးပိတုနာဝါစာကံလည်းဖြစ်တယ်အပေလေးပါးကိုလည်းကြစေနိုင်တဲ့ပိတုနာဝါစာကံကတစ်မျိုးလို့နှစ်မျိုးပြောခဲ့တယ်အဲ့တော့ဘုန်းကြီးတို့အင်္ဂါလေးပါးပြည့်စုံယုံနဲ့သွေးခွဲလိုက်ယုံနဲ့နားလေသွားယုံနဲ့ဒါပဲမကြစေနိုင်သေးပါဘူးပိတုနာဝါစာကံပဲဖြစ်တယ်ဘယ်ချာချာမှာပိတုနာဝါစာကံဟာအပေကိုကြစေတတ်တဲ့ကမ္မပဋ္ဌာမြောက်တယ်လေဆိုတော့ချစ်သူနှုတ်ကွဲသွားပြီကိုယ်စကလုံးကြောင့်ကိုယ့်ရဲ့အမူအရာကြောင့်သူတို့ချင်းချင်းအထင်လွဲပြီးတော့ကွဲသွားပြီညီညွတ်မှုတွေမရှိတော့ဘူးချစ်ခင်မှုမေတ္တာတရားတွေအမှုန်မှုန်ညံ့ညက်ကြေမွသွားပြီဆိုရင်အဲ့ဒီလိုကွဲပြားသွားတဲ့အခါမှာတော့ကံလည်းပဲပိတုနာဝါစာကံလည်းပဲဖြစ်သွားပါတယ်အပင်ငရဲကိုလည်းပဲကြာစီတတ်တယ်တဲ့အဲ့ဒီခါကျမှကြာစီတာပါအဲ့တော့ခေါနာကပြောခဲ့တဲ့ပုံမြင်တဲ့ဇနီးမောင်နှံနှစ်ယောက်ဟာနောက်ဆုံးသူတို့ချင်းချင်းအိမ်တော်ကြီးတွေကွဲပြီးတော့ချစ်ခင်မှုတွေပြတ်သုံးသွားကြတယ်အဲ့တော့ဘေးရနေပြီးတော့သွေးခွဲတဲ့ဂုံချောတဲ့မျိုးသမီးတွေမှလည်းပဲပိတုနာဝါစာကံလည်းပဲမြောက်သွားပါတယ်အပယ်လေးပါးကိုကြာစီတတ်တဲ့တရားလည်းပဲဖြစ်သွားတယ်တဲ့ဒါလေးတွေကကွဲပြားပြီးတော့သိစေချင်တာဒါကြောင့်မို့ဂုံချောစကားပြောတိုင်းလည်းအပယ်ကြာခြင်းမှကြာတာကိုကပြောလိုက်ပြီမယ်သူတို့မယုံလို့ကွဲမသွားဘူးဆိုရင်ဒါအပေထိတော့မကြစေနိုင်ဘူးပိတုနာဝါစာကံတော့ဖြစ်တယ်အဲ့တော့ကိုပြောလိုက်တဲ့အတွက်ကွဲလဲကွဲသွားမယ်ဒါဆိုရင်တော့ပိတုနာဝါစာကံလည်းဖြစ်တယ်အပေငရဲကိုရောက်စေတတ်တဲ့ကမ္မပဋ္ဌာန်းလည်းမြောက်သွားတယ်တဲ့ဒါလေးတွေကခွဲခွဲခြားခြားသိသင့်တဲ့အချက်ကလေးတွေပေါ့နောက်တစ်ခါဘုန်းကြီးတို့ဒီထဲမှာစဉ်းစားကြည့်ကြစို့စောစောကပုံမြင်ထဲမှာအချားမျိုးသမီးတွေသွေးခွဲတဲ့ဇကာမှန်ကန်သလားမမှန်ကန်ဘူးလားဒါလေးကိုစဉ်းစားကြစို့အဲ့တော့ဒီမျိုးသမီးတွေပြောတဲ့ဇကာမှာအမျိုးသမီးကိုစုံဖြစ်တဲ့အကြောင်းဒါလည်းပဲသူတို့လှုပ်ကြံလီစေပြောတာတကယ်မဟုတ်ဘူးအမျိုးသားကိုလည်းပဲအမိပါတယ်လို့ပြောကြတယ်ဆိုတာတကယ်မဟုတ်ဘူးလိန်ညာပြီးတော့ပြောတာအဲ့တော့သူတို့ရဲ့ပိတုနာဝါစာကံမှာမုတာဝါဒဆိုတဲ့လိန်ညာခြင်းအပြစ်ကပြန်ပြီးတော့အပြစ်ကြီးသွားတယ်မုတာဝါဒအပြစ်ထပ်ပြီးတော့တိုးသွားတယ်တဲ့ ဲ့တော့အာလုံးလိုက်ဆိုမဟုတ်မှန်မှန်40ပြန်ကြံဖန်ဂုံချောသူမဟုတ်မှန်မှန်40ပြန်ကြံဖန်ဂုံချောသူမူသားအပြစ်ထက်ခါဖြင့်အညစ်ထိတ်ခေါင်လူမူသားအပြစ်ထက်ခါဖြင့်အညစ်ထိတ်ခေါင်လူအဲ့တော့ဘုန်းကြီးတို့စောစောကမျိုးသမီးနဲ့မျိုးသားကိုဇနီးမောင်နှံတစ်ယောက်ကိုသွေးခွဲတဲ့မျိုးသမီးတွေဟာမှန်တဲ့စကားနဲ့သွေးခွဲတာမဟုတ်မဟုတ်မှန်မှန်လှုပ်ကြံပြီးတော့ဇုံမပြစ်တယ်အမိပါတယ်ဒါမျိုးပြောတော့သူတို့ရဲ့ပိတုနာဝါစာဆိုတဲ့အကုသူတွေမှာမူတဝါရဆိုတဲ့အပြစ်ဟာထက်ပြီးတော့ဆင်သွားပါတယ်တဲ့မူတဝါရအပြစ်ကြီးထက်ပြီးတော့ပါသွားတယ်အမှန်တိုင်းပြောပြီးတော့သွေးခွဲရင်တောင်မှပြည်သူနာဝါစာကံဟာဖြစ်ပါသေးတယ်အဲ့တော့ခုတော့ပို့ပြီးတော့မူသားစကားနဲ့ပြောတော့ဒီပုဂ္ဂိုလ်ဟာမူသားအပြစ်ထက်ကားဖြစ်အညစ်ထိတ်ခေါင်လူတဲ့မူသားအပြစ်တွေထက်ဆင့်တိုးသွားတဲ့အတွက်အညစ်တကအညစ်ထဲမှာတော့ဒီပုဂ္ဂိုလ်ဟာထိတ်ခေါင်ပုဂ္ဂိုလ်ပါပဲတဲ့အင်မတန်မှညစ်ပတ်တဲ့ပုဂ္ဂိုလ်ယုံညံ့တဲ့ပုဂ္ဂိုလ်အောက်တန်းကြတဲ့ပုဂ္ဂိုလ်ဖြစ်သွားပါပြီတဲ့ဒါလေးတွေကတတိထားတဲ့ဘုန်းကြီးတို့မြတ်စွာဘုရားကတတော်ရာဟုလာလေးကိုမိန်ကြားခဲ့တဲ့စကားရှိတယ်ဘယ်လိုလဲဆိုတော့ဧဝမေဝါခောရာဟုလယတကတာစီတံပဇာနာမူတဝါရီနတ္တိလစ္စာနာန္တတကိဉ္စီပါပံအကရဏီယံတိဝရာမိတဲ့ရာဟုလာတဲ့ပုဂ္ဂိုလ်တယောက်ဟာလိညာပြောဆိုတတ်တဲ့ယောသားမှုမရှိဘူးလိညာပြောဆိုရတာအရှက်မရှိဘူးအဲ့ဒီလိညာပြောဆိုရတဲ့အရှက်မရှိတဲ့ပုံကိုယ်တွေမှာတဲ့မလုံရဲတဲ့အကုသို့မရှိတော့ဘူးတဲ့ဒီပုံကိုယ်တွေကကိုကျင်တရားဆိုတာဘာမှမရှိနိုင်တော့ဘူးသူတို့မလုံရဲတဲ့အကုသို့ဆိုတာမရှိတော့ဘူးဆိုတော့ဘုန်းကြီးတို့မူသားစကားပြောတဲ့ပုံကိုယ်ဟာအလုံးလိညာရဲတဲ့တတ္တိတွေရှိသွားတယ်ဒီပုံကိုယ်မှာဘုန်းကြီးတို့လိညာရဲသွားတယ်အဲ့တော့နည်းနည်းလေးလိရင်ကိုကျင်တရားနည်းနည်းပဲကျန်တယ်။အဲ့တော့အပြည့်အဝလိမ့်ပြီဆိုရင်ဒီပုဂ္ဂိုလ်ရဲ့နှလုံးသားမှာကိုကျင်တရားတွေလုံးဝပျောက်ကင်းသွားတယ်တဲ့။ဒါမြတ်စွာဘုရားသားတော်ရာဟုလာလေးခုနှစ်နှစ်သားမှာမူသားပြောမှာဆိုလို့မြတ်စွာဘုရားကမိန့်ကြားခဲ့တာ။မြတ်စွာဘုရားပါရမီရှင်ဆိုပြီးတော့ရှင်ရာဟုလာလေးကိုပြစ်မှတ်ထားပါဦး။ခုနှစ်နှစ်ရွယ်ကလေးကအမြဲတမ်းဆုံးမခဲ့တာ။အဲ့တော့ရေခွက်ထဲရေထည့်ပြီးတော့လည်းဆုံးမခဲ့တယ်။ရာဟုလာတဲ့ရေခွက်ထဲကရေနေနေလေးခြံထားပြီးတော့သွန်ပစ်လိုက်ပြီးတော့ဟောဒီရေခွက်ထဲမှာရေနေနေကျန်တယ်လို့မူသားပြောရမှာမရှက်တဲ့ပုဂ္ဂိုလ်ဟာကိုကျင်တရားလည်းပဲနေနေပဲကျန်တော့တာတဲ့နောက်တခါရှိတဲ့ရေလေးသွန်ပစ်လိုက်တယ်ရာဟုလာတဲ့ဟောဒီခွက်ထဲရရေတွေကိုစွန့်ပစ်လိုက်တယ်လို့ပဲမူသားပြောရမှာမရှက်တဲ့ပုဂ္ဂိုလ်ရဲ့ကိုကျင်တရားတွေကလည်းစွန့်ပစ်တယ်လို့ဖြစ်သွားတယ်ဂုံသွားတယ်တဲ့နောက်တခါရေခွက်ကိုမှောက်လိုက်တယ်ရာဟုလာဟောဒီရေခွက်ကိုမှောက်လိုက်တယ်လို့ပဲမူသားပြောရမှာရှက်မရှိတဲ့ပုံကိုယ်တွေရာလည်းပဲဟောဒီကွယ်မှောက်လိုက်တယ်လို့ပဲကိုကျင်တရားတွေကိုမှောက်ပြေရာရောက်တယ်ဘာမှမကြံတော့ဘူးတဲ့နောက်ဆုံးမြတ်စွာဘုရားကဟောဒီရေကွယ်ထဲမှာဘာမှမရှိတော့တယ်လို့မူသားပြောရမှာမရှက်တဲ့ပုံကိုယ်တွေကိုကျင်တရားမရှိတဲ့ပုံကိုယ်တွေမှာကိုကျင်တရားဆိုတာလုံးဝမရှိနိုင်တော့ဘူးဆိုပြီးတော့မြတ်စွာဘုရားကမိန်ကြားခဲ့တယ်ဒါကြောင့်ဘုန်းကြီးတို့ဒီပိတုနာဝါစာကံဟာမဟုတ်မမှန်တာတွေနဲ့သွေးထိုးပြီဆိုရင်ဘာဖြစ်သွားတယ်လဲမူတဝါရအပြစ်ကြီးဟာထက်ပြီးတော့ဆင်တော့အင်မတန်မှယုံမှကောက်ကျစ်တဲ့အောက်တန်းကြတဲ့ပုဂ္ဂိုလ်ဖြစ်သွားပါတယ်တဲ့ဒါလေးတွေကဘုန်းကြီးတို့ယနေ့မွေးနေ့ရှင်ဖြစ်တဲ့မောင်ကျော်သူလင်းနဲ့တကွာအလုံးတရီထားရမယ်အချက်တွေလိမ့်နေညာတယ်ဆိုတာဘုန်းကြီးတို့ကလေးသဘာဝခွင့်လွတ်ရမယ်ဒါမျိုးဆိုပေမဲ့ငငယ်လေးကမြတ်စွာဘုရားကတော့ခွင့်မလွတ်ပါဘူးသားတော်ရာဟုလာလေးခုနှစ်နှစ်သားကလေးကမလိမ့်ဘူးမညာဘူးလိမ့်ညာတဲ့ပုဂ္ဂိုလ်ဟာမလုံရဲတဲ့အကုသို့မရှိတော့ဘူးဒီပုဂ္ဂိုလ်မှာကိုကျင်တရားဆိုတာရေခွက်ကြီးမှောက်ထားလိုက်တယ်လို့ဘာမှမကြံတော့ဘူးဆိုပြီးမြတ်စွာဘုရားမိန်ကြားခဲ့တယ်။ဒါကြောင့်သွေးထိုးစကားဂုံကြောစကားပြောတဲ့ပုဂ္ဂိုလ်တွေကလိန်ညာပြီးတော့ပြောပြီးဆိုရင်ဒီပုဂ္ဂိုလ်မှာမူတဝါဒအပြစ်ကြီးထက်ဆင့်သွားပါတယ်။ကဲဒီဆောင်ပုံလေးတစ်ခေါက်ပြန်ဆိုရအောင်။ချစ်ကြခင်ကြကျင်နာကြမကြကြည်ကြည်ဖြူကိုယ်ကိုချစ်စေသူကွဲစေမှတ်လေစိတ်ထားမူကိုနှုတ်လုံးလနားလေကနားလေက လေးဝအင်္ဂါယူမေတ္တာပြည့်စေချစ်သူကွယ်မဆွဲကံမြောက်ဟုချစ်ချင်းခွဲပါပယ်လေးရွာမှန်စွာလာမည်သူမဟုတ်မမှန်လီစေပြန်ကြံဖန်ကုန်ချောသူမူသားအပြည့်ထက်ခါဖြည့်အညစ်ထိတ်ခေါင်လူဒါကြောင့်ဘုန်းကြီးတို့ပြည်သူနာဝါစာသိပြီးတော့ကြောက်เสียကောင်းပါတယ်ဒီနေရာမှာဘုန်းကြီးပြောခြင်းသေးတယ်ပေါ့အဲ့တော့ချစ်သူနှစ်ယောက်ယဉ်နေနေတဲ့ပုဂ္ဂိုလ်နှစ်ယောက်ခွဲတာကိုပြည်သူနာဝါစာအဲ့တော့ဒီလိုခွဲယုံနဲ့အပေမကြစေနိုင်သေးပါဘူးအဲ့တော့ဒီချစ်သူနှစ်ယောက်ကိုခွဲလိုက်တဲ့အတွက်ကွဲသွားပြီမုံနှမချင်းချင်းကွဲသွားတယ်ညီမချင်းချင်းမိသားစုချင်းချင်းမိတ်ဆွေချင်းချင်းကွဲသွားတယ်အဲ့ဒီလိုကွဲတဲ့အခါမှာအပေကိုကြစေနိုင်တဲ့ကမ္မပဋ္ဌာန်းမြောက်တဲ့ပြည်သူနာဝါစာဖြစ်သွားပါတယ်သွေးတော်ခွဲပါရဲ့သို့တော်ကွဲမသွားဘူးဆိုရင်ကမ္မပဋ္ဌာန်းမမြောက်ပါဘူးအပေမကြစေနိုင်ဘူးဒါကိုသိသွားပြီအဲ့တော့ဒါတွေကရောထိတ်မှုဖြစ်မှာဆိုလို့ဘုန်းကြီးနည်းနည်းလေးပြောခြင်းလေးတယ်ပါလဲဆိုတော့ဘုန်းကြီးတို့တခါတည်းရန်မှာမိဘတွေကသာသမီတွေကိုမသင့်တော်တဲ့ပုဂ္ဂိုလ်နဲ့ကိုသမီးကမသင့်တော်တဲ့ပုဂ္ဂိုလ်နဲ့ချစ်ခင်ကြိုက်ကြတယ်အဲ့တော့ဒီပုဂ္ဂိုလ်ရဲ့စာရိတ္တလည်းပဲမရှိကိုသမီးကိုသားဒီပုဂ္ဂိုလ်နဲ့အိမ်ထောင်ကျသွားပြီဆိုရင်တိတ်ပြီးတော့ဒုက္ခရောက်သွားမယ်ကိုကျင်တရားတွေပြက်ပြဲသွားမယ်ဘဝမှာဒုက္ခရောက်သွားမယ်အဲ့ဒီလိုဒုက္ခရောက်မှဆိုလို့သူ့ရဲ့အတွက်ကြီးပွားတိုးတက်စေခြင်းလို့ဒီလိုခွဲပြီဆိုရင်ဒါပိသုနာဝါစာလို့ခေါ်လို့မရပါဘူးပိသုနာဝါစာရဲ့အင်္ဂါ၄ပါးထဲမှာဒုတိယအင်္ဂါ၄ရကိုကိုချစ်ခင်စေလို့လို့သူတို့ချင်းချင်းသွေးကွဲစေလို့လို့ဒီလိုစိတ်ထားနဲ့လုံးမဘုန်းကြီးတို့ပိသုနာဝါစာကံဖြစ်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့ကိုသားကိုသမီးဒုက္ခရောက်သွားမှဆိုလို့သူနဲ့အိမ်တော်ကြလို့ရှိရင်ဒိတ်ပြီးတော့ကိုကျင်တရားတွေပျက်စီးသွားမှဆိုလို့ဘဝအောက်တန်းကျသွားမှဆိုလို့အကြောင်းကျိုးလေးတွေနဲ့ပြောပြီးတော့ဒုက္ခရောက်မှဆိုလို့ကြီးပွားတိုးတက်စေခြင်းလို့ဆုံးမတယ်ပြောတယ်ဆိုရင်ဒါကိုပိသုနာဝါစာလို့သွားပြီးတော့ပြောလို့မရပါဘူး။ဘာဖြစ်လို့လဲ။ကိုကကွဲစေလို့တဲ့စိတ်တသက်နဲ့မဟုတ်ပါဘူး။ဒုက္ခရောက်သွားမှဆိုလို့ကြီးပွားတိုးတက်စေခြင်းလို့မေတ္တာကရုဏာတွေနဲ့ပြောတာတဲ့။ဒါမျိုးကိုတော့ပိသုနာဝါစာသွားပြောလို့မရပါဘူး။တခါတည်းရန်ဘုန်းကြီးတို့ဆရာသမားတွေလည်းပဲတပည့်တွေကိုမင်းဘယ်သူနဲ့မပေါင်းနဲ့။အဲ့တော့ဒီလိုမပေါင်းနဲ့လို့ပြောတာကိုသူတို့သွားပြီးသွေးခွဲတာမဟုတ်ပါဘူး။ဘာဖြစ်လို့လဲလူမိုက်ဆိုတာအတေဝနာစာဘာလနံဘာလနံလူမိုက်တို့ကိုအတ္တအတေဝနာအကျင့်မမီဝဲရခြင်းသည်အတ္တရှိပါပေ၏ဧတံဤလူမိုက်တို့ကိုမမီဝဲရခြင်းသည်ဥတ္တမံကောင်းမြတ်လာစွာသောမင်္ဂလံမင်္ဂလာစေဖြစ်ပါပေ၏တဲ့အဲ့တော့လူမိုက်နဲ့မပေါင်းခိုင်းတာဒါမင်္ဂလာပဲဒါမျိုးကိုသွားပြီးတော့ပိသုနာဝါစာဖြစ်လေမလားသွားပြီးတော့ဘုန်းကြီးတို့တန်တရားဖြစ်เสียမလိုပါဘူးဒါလေးတွေကသိပြီးတော့အရေးကြီးတယ်တော်ကြအတိညာဉ်ရဲ့ရောထွေးသွားမှဆိုးလို့ဘုန်းကြီးကပြောတာကိုကဗာစိတ်နဲ့ပြောတာလေကိုတပိကိုသားသမီးမိုက်တဲ့ပုဂ္ဂိုလ်တွေနဲ့မဆုံစည်းစေလို့လို့မိုက်တဲ့ပုဂ္ဂိုလ်တွေနဲ့ဆုံစည်းပြီးတော့အာကုသိုလ်တွေမဖြစ်စေလို့လို့ကိုဆင်းရဲစိတ်ဆင်းရဲမဖြစ်စေလို့လို့ကြီးပွားတိုးတက်စေခြင်းလို့ဒီလိုစိတ်ထားနဲ့ပြောတယ်ဆိုရင်ပိသုနာဝါစာမဟုတ်ပါဘူးစိတ်ထားရေးကြီးတယ်တဲ့ဘုန်းကြီးတို့စိတ်ထားကြောင့်လေပိသုနာဝါစာကံဖြစ်ပြီးတော့စိတ်ထားကြောင့်လေပိသုနာဝါစာကံကလွတ်တယ်တဲ့ဒါတော့မိမိတို့စိတ်ထားတက်ဖို့တော့လိုအပ်တာပေါ့ဖះရှင်တောင်းမှာတခါတည်းရင်တချို့ယဟန်တော်တွေမျိုးရွာတဲ့ဆုံးခံကြွားတယ်အမျိုးသမီးတွေဘာတွေအာယုံနေနဲ့တွေးခဲ့တယ်လူထွက်ခြင်းတယ်မြတ်စွာဘုရားကာမဂုဏ်ပစ်တီပြပြီးတော့တရားဟောသေးတာမြတ်စွာဘုရားကိုသွားပြီးတော့ကာမဂုဏ်ဒီပစ်တီပြောပြီးတော့လူမထွက်အောင်သွားပြီးတော့ပိသုနာဝါစာလုတ်တလားဒါမျိုးသွားပြီးတော့ဆွဆွဲလို့မရပါဘူးဖះရှင်ကိုတော်မြတ်ကမဟာမေတ္တာမဟာကရုဏာတော်နဲ့တရားသူရစေခြင်းလို့ဒုက္ခတွေကင်းစေခြင်းလို့ဒီလိုကာမဂုဏ်တွေရဲ့ပြစ်ကိုဟောပြီးတော့ခွဲပြီးတော့သာသနာပုံရောက်အောင်လုပ်တာပါဒါမျိုးကိုပိသုနာဝါစာကံဖြစ်သလားသွားပြီးတော့တန်တရားရှိစီရမလို့ပါစိတ်ထားတန်ရှင်းဖို့လိုအပ်တယ်တဲ့ဒါလေးဟာသိပြီးတော့တတိထားစီရကောင်းတဲ့အချက်အဲ့တော့ဘုန်းကြီးတို့ဒီပိသုနာဝါစာသွေးခွဲတဲ့နေရာမှာလည်းပဲအပြစ်ကြီးတာပြစ်ငယ်တာဆိုတာရှိသေးတယ်ဘယ်ကမှအပြစ်ကြီးတယ်လဲဆိုတော့ကိုသွေးခွဲလိုက်တဲ့ပုဂ္ဂိုလ်ကသီလတမာတိပညာကြီးမားတဲ့ကိုကျင်တရားတွေသိပြီးတော့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေကိုသွေးခွဲမိပြီဆိုရင်အပြစ်ကသိပြီးတော့ကြီးမားသွားတတ်ပါတယ် ကိုသွေးခွဲတဲ့ပုဂ္ဂိုလ်ဟာသီလသမารီပညာမရှိဘူးရိုးရပုဂ္ဂိုလ်ဆိုရင်တော့အပြစ်ကငယ်တတ်တယ်ဒါလေးတွေလည်းပဲသိထားရတယ်ဒါကြောင့်မို့သိပြီးတော့သီလသမารီပညာကြီးမားတဲ့ကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်တွေကိုသွေးခွဲစကားသွားပြောရင်သိပြီးတော့အပြစ်ကကြီးမားလွန်သွားတယ်အဲ့တော့ဘာမှကျေးဇူးမရှိတဲ့ပုဂ္ဂိုလ်ကိုကျင့်တရားမရှိတဲ့ပုဂ္ဂိုလ်တွေကိုသွားသွေးခွဲမိရင်တော့အပြစ်ကငယ်တယ်တဲ့ဒါပေမဲ့အပြစ်ငယ်တာကြီးတာကိုပြောတာပါဘုန်းကြီးပိသုနဝါစာလုပ်ဖို့ပြောနေတာမဟုတ်ပါဘူးအဲ့တော့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးကာယကံနဲ့ပိသုနဝါစာသွေးခိုးလို့တာလေးတွေကိုတော့နောက်မှကြုံရင်ဆက်ပြီးတော့ဟောပေးမယ်။ဒီနေ့နှုတ်နဲ့ကြိုးစားပြီးတော့သွေးခွဲတာလေးဇလန်းတစ်ခုကိုပြောပြမယ်။အင်မတန်မှသီလသမารီပညာကြီးမားတဲ့ဆရာတော်ကြီးနှစ်ပါးကိုသွားသွေးခွဲလိုက်တဲ့ဓမ္မခရီးကတပါးရဲ့အကြောင်းကိုဘုန်းကြီးအချိန်ရသလောက်နည်းနည်းပြောပြပေးမယ်။ဒါဆိုရင်ဒီပိသုနဝါစာရဲ့ဆိုကြွားဘလောက်ထိကြီးကျယ်တယ်လဲဆိုတာအလုံးသိသွားပါလိမ့်မယ်။ဘုန်းကြီးတို့ကတ္တပဘုရားရှင်လက်ထက်ပေါ့ကတ္တပဘုရားရှင်လက်ထက်ကလူတွေရဲ့တတန်းကအနှစ်2000တန်းတယ်။လူတွေဟာနှစ်2000အသက်ရှည်ကြပါတယ်။အဲ့တော့နှစ်2000တန်းမှာကတ္တပမြတ်စွာဘုရားရှင်ပွင့်တယ်။အဲ့ဒီမှာရွာတေဝါမှာရွာငယ်တေဝါမှာမထေရကြီးနှစ်ပါးတည်င်းသုံးရတယ်ကျောင်းတစ်ကျောင်းမှာတပါးကတတ်တော်80ဝါတော်က60တပါးကတော့တတ်တော်89နှစ်သိခါဝါက59ဝါတဲ့အဲ့တော့မထေနှစ်ပါးချစ်ချစ်ခင်ခင်နဲ့တရင်သုံးညတယ်အဲ့တော့တမီဝမ်းတွေကနေဖွာလာတဲ့ညီကိုရင်းလိုပဲတိတ်ပြီးတော့ညီညွတ်ညွတ်နဲ့ချစ်ခင်မေတ္တာရှိကြတယ်အဲ့တော့89နှစ်ရှိတဲ့မထေကအသက်80ရှိတဲ့မထေရဲ့တပိတ်သင်္ကန်းလေးတွေကိုကလေးလိုကိုရင်လေးလိုပဲကင်ပြီးတော့စွန်ကန်ကြွားတဲ့အခါမှာကူပြီးတော့ယူပေးတယ်ကြွာလာတဲ့အခါမှာတပိတ်သင်္ကန်းလေးတွေကြိုပြီးတော့ခယူးကျိုးဆိုတဲ့အနေနဲ့တည်ပေးတယ်ပေါ့အဲ့လောက်ထိနှစ်ပါးညင်ညွတ်ကြတယ်ချစ်ခင်ကြတယ်မျက်နှိုးကြတယ်တနေ့တော့အဲ့ဒီအကြောင်းကိုဓမ္မဂတိကတရားဟောဘုန်းကြီးတစ်ပါးရောက်လာတယ်ရောက်လာတော့အဲ့ဒီနေ့ရလည်းပဲဘုန်းကြီးတို့မထေရကြီးနှစ်ပါးတရားနာယူတဲ့နေ့သူတို့ကနေလေးတွေရှိတယ်ပေါ့တရားနာယူတဲ့နေ့သတ်မှတ်ထားတာရှိတယ်အဲ့တော့တရားနာယူတဲ့နေ့နဲ့တိုက်ဆိုင်နေတော့မထေရကြီးဖြစ်တဲ့ပုဂ္ဂိုလ်ကဓမ္မဂတိကကိုပြောတယ်ငါရှင်သူတော်ကောင်းနဲ့ငါတို့ကိုတရားဟောပါဆိုတော့ဓမ္မဂတိကလည်းပဲဟောနေကြဆိုတော့ဟောလိုက်တယ်ပေါ့အဲ့တော့တရားဟောပြောလေးရလည်းပဲကောင်းတော့မထေကြီးကသဘောကျသွားတယ်ငါတို့ရတော်ပြီစွာငါတို့တရားနာယူခွင့်နေရတော့မယ်ဓမ္မဂတိကတပါတော့ငါတို့ရပြီဆိုပြီးတော့မထေကြီးနှစ်ပါးတိတ်ပြီးတော့သဘောကျသွားတယ်နောက်ရကြတော့လည်းပဲဘုန်းကြီးတို့မထေကြီးကဓမ္မဂတိကကိုယွာနေချင်းဆုံးခံကြွတဲ့အခါအနိဗ္ဗာန်ဖြစ်တဲ့ယွာတွေကိုခေါ်သွားတရားဓမ္မတွေကိုတရားဟောခိုင်းအဲ့တော့ဓမ္မဂတိကလည်းဒဂါရမတွေကိုတရားဟောလိုက်တာအဲ့မှာဒဂါရကမတွေကလည်းပဲဓမ္မဂတိကကိုသိပြီးတော့ကြည်ညိုတော့နောက်ရက်ဒီလည်းပဲကြွဖို့အကြောင်းပင်ဖိတ်ကြရတယ်ပေါ့အဲ့တော့ဒီလိုနဲ့ဘုန်းကြီးတို့မထေရကြီးတွေကဓမ္မဂတိကကိုတရွာကိုနှစ်ရက်ကြာပဝန်းကျင်ရွာတွေဆွန့်ခံကြွတဲ့အခါခေါ်ပြီးတော့တရားဟောခိုင်းရက်တဲ့ရွာတွေမှာလည်းပဲဓမ္မဂတိကနာမည်လေးရရလာတယ်ကြည်ညိုတဲ့သူတွေကများလာတယ်ဒီတော့ဓမ္မဂတိကရဲ့စိတ်ထဲမှာလောဘတွေရတက်လာပြီโอ้ฮอรี่มเถียีนะป้าใส่ท่าตึกပြီးတော့တိမ်မွေနူးညံ့ကြတာပဲငါဟောရီမเถียีနะป้าကိုဒီမှာမနေနိုင်အောင်လှုပ်ပြီးတော့ဒီမှာငါအမြဲနေရအောင်ကြံဆောင်နိုင်ရင်ကောင်းပါပဲငါအမြဲနေဝင်ရအောင်ကြိုးစားရရင်ကောင်းပါပဲဆိုပြီးတော့သူ့စိတ်ထဲမှာမကောင်းတဲ့အကြံစီဖြစ်လာတယ်ယေရှုရှင်တွေကိုပြင်မာခြင်းတဲ့စိတ်တွေဖြစ်လာတယ်အဲ့တော့လာဘတက္ကရနာမည်ကြီးမှုတွေလက်လာဘတွေဓာရီကိုခုံမင်လာတော့အင်မတန်မှရိုးသားတဲ့မထေကြီးနှစ်ပါးပေါ်မှာကောက်ကျစ်တော်တာပဲအဲ့တော့ဘာလုပ်တယ်လဲဆိုတော့ညနေပိုင်းမှာဘုန်းကြီးတို့မထေကြီးနှစ်ပါးထံမှာသွားသွားပြီးတော့စီးကပ်ပြီးဩဝါဒခံကြတယ်မထေကြီးတွေဆုံးမတယ်အဲ့တော့ညနေပိုင်းမှာအကြီးဖြစ်တဲ့တတ်တော်80မထေကြီးထံသွားပြီးတော့ဓမ္မဂတိကစီးကပ်ကျန်တဲ့အခြားကျောင်းကယဟန်တော်ဒီပြန်သွားတဲ့အချိန်ကျတော့အဲ့ဒီဓမ္မဂတိကမထေကြီးထံနောက်တစ်ခေါက်ပြန်လာပြီးတော့အရှင်ဘုရားတဲ့အရှင်ဘုရားကိုလျှောက်ထားเสียရလေနည်းနည်းရှိပါတယ်ဖေဟာဒါမျိုးလျှောက်လိုက်တယ်အဲ့တော့မထေရကဲလျှောက်ပါလျှောက်เสียရရှိရင်ဆိုအဲ့တော့သူ့ရဲ့စိတ်ထဲမှာလျှောက်ရကောင်းမလားမလျှောက်ရကောင်းမလားမျက်နာမူရလေးတွေနဲ့ပြလိုက်တယ်ပြပြီးမှသူကဘလို့လျှောက်လိုက်တယ်ဆိုတော့ရှင်ဘုရားတဲ့ဒီစကားကတိတ်ပြီးတော့အပြစ်ကြီးလုံးပါတယ်ဖေဟာဆိုပြီးတော့မလျှောက်ဖဲနဲ့ပြန်သွားရောအဲ့တော့မထေကြီးဖြစ်တဲ့ပုဂ္ဂိုလ်မှာဇက်တန်ငန်းငန်းနဲ့အကြောင်းအရာကိုသိလဲသိခြင်းနဲ့ဓမ္မဂတိကပြောမသွားဘူးအဲ့တော့တည့်ရပြီးသွားပြန်ရောအဲ့ဒီနေမှာပဲဘုန်းကြီးတို့ဓမ္မဂတိကမထေငယ်တန်တက်တော်89နှစ်ရှိတဲ့မထေငယ်တန်သွားပြီးတော့ဒီလိုပဲလှုပ်ပြန်ရောရှောက်เสียရှိတယ်လို့ရှောက်ပြီးတဲ့အခါဟိုကပြောပါဆိုတော့ဒီစကားကအပြစ်ကြီးလုံးပါတယ်ဗျာဆိုပြီးတော့မလျှောက်ဖဲနဲ့ပြန်သွားရောနှစ်ပါးလုံးစီမှာသွားပြီးတော့လှုပ်တာပဲ နောက်2ရက်မြောက်နေ့လည်းပဲဒီတိုင်းပဲလှုပ်3ရက်မြောက်နေ့လည်းပဲဒီတိုင်းပဲလှုပ်တယ်3ရက်မြောက်နေ့တော့မထေရကြီးကိုဓမ္မဂတိကအနေဖြင့်အရှင်ဘုရားတဲ့အရှင်ဘုရားကိုတပည့်တော်လျှောက်ထားเสียရရှိပါတယ်ဒါပေမဲ့လို့အရှင်ဘုရားရဲ့ရှေ့မှာလျှောက်ဖို့ရမရေဝန်ပါဘူးလို့စကားလေးစလိုက်ပြန်ရောအဲ့တော့မထေရကြီးကငါရှင်တဲ့လျှောက်တာလျှောက်ပါဆိုပြီးဖိအားပေးတဲ့အခါကျတော့ဓမ္မဂတိကလျှောက်ထားတယ်အရှင်ဘုရားတဲ့မထေငယ်နဲ့မထေငယ်ဟာရှင်ဘုရားတို့နဲ့အတူတကွာအာမိသဓမ္မဆက်ဆံမှုကဘလို့ပါလဲရှင်ဘုရားတဲ့ဘလို့ချိန်နေရှိပါတလေအာမိသဓမ္မဆက်ဆံမှုဆိုတာဘာပြောတာလဲဆိုတော့အာမိသတန်ဘောကဆိုတာဆွမ်းတူတူစားတာနောက်ပြီးတော့ကြောင်းမှာတူတူနေတာရလာတဲ့ပစ္စည်းကိုသူ့ပစ္စည်းကိုသုံးကိုပစ္စည်းသူသုံးဒါကိုအာမိသတန်ဘောကလို့ခေါ်ရတယ်ဓမ္မတန်ဘောကကြတရားဆွေးနွေးတာစာပေဆွေးနွေးတာမသိတာလေးတွေမေးမြန်းတာဒီလိုဓမ္မနဲ့ဆက်ဆံတာကိုဓမ္မတန်ဘောကလို့ခေါ်တယ်အဲ့တော့ဓမ္မဂတိကအရှင်ဘုရားတဲ့မထေငယ်ရရှင်ဘုရားတို့နဲ့အတူတကွာအာမိသဓမ္မတန်ဘောကဆက်ဆံမှုပြုတဲ့အခါဘလို့ချင်နေရှိပါတယ်လေဘလို့ပါလဲဘုရားလို့ဒီလိုမေးလိုက်တော့မထေကြီးကငါရှင်ဓမ္မဂတိကငါရှင်သူတော်ကောင်းနဲ့တင်ပါစကားမျိုးပြောလိုက်တာလေငါတို့နှစ်ပါးဟာတမိဝန်းရဲ့မွေးဖွားတဲ့ညီကိုရင်းတယ်လို့ပါပဲတဲ့တဦးရလာတဲ့ပစ္စည်းကိုတဦးရတယ်လို့ပါပဲအတူတူသုံးဆောင်ကြတာပါတဲ့ဒါမျိုးပြောလိုက်တယ်အဲ့တော့တဦးရတဲ့ပစ္စည်းကိုတဦးသုံးဆောင်ကြတယ်ဒီနေ့ချင်းဒီအတူနေလာကြတဲ့အခါမှာမထေငယ်ပေါ်မှာငါအပြစ်တစ်စုံတရာမမြင်ဘူးပါဘူးလို့မထေကြီးကအမှန်တိုင်းပဲပြောလိုက်တယ်ဒီတော့ဓမ္မဂတိကဘာပြန်လျှောက်တယ်ဆိုတော့အရှင်ဘုရားတဲ့အရှင်ဘုရားစကားဒီတိုင်းမှန်ပါသလားအဲ့တော့မထေကြီးကလည်းငါရှင်တဲ့ငါအမှန်တိုင်းပြောနေတာပါအဲ့တော့ဓမ္မဂတိကရှေ့ဆက်ပြီးတော့လျှောက်တယ်အရှင်ဘုရားတဲ့မထေငယ်86နှစ်ရှိတဲ့မထေငယ်ကတပည့်တော်ကိုဒီလိုပြောပါတယ်တဲ့ရောက်တဲ့နေရာစပြီးတော့နေတိုင်းပြောပါတယ်ဘယ်လိုပြောလဲဆိုတော့ငါရှင်သူတော်ကောင်းသင်ကအမျိုးကောင်းသားဖြစ်တယ်အဲ့တော့တင်းရသက်80ရှိတဲ့မထေကြီးကိုလေစီမကောင်းမှုအကုသိုလ်မှရှက်ချင်းရှိတဲ့မထေကြီးပေတလသီလတိတ်ခါကိုကိုချင်းတရားကိုမြင်နိုးတဲ့မထေကြီးသီလတမာရီပညာကြီးမားတဲ့မထေကြီးဒီလိုထင်းပြီးတော့ဒီလိုတွေးပြီးတော့အဲ့တော့တင်ဟာမထေကြီးနဲ့အာမိသဓမ္မအတူဆက်ဆံနေတယ်ဒီလိုဆက်ဆံမှုပြုတဲ့အခါမှာစင်စင်ချင်းချင်းနဲ့ပြုပါဆိုပြီးတပည့်တော်ကိုရောက်တဲ့နေရာစပြီးသတိပေးပြောကြားပါတယ်ဖရာတဲ့အဲ့တော့မထေကြီးနဲ့အာမိသတန်ဘောကဆွမ်းတူတူစားတဲ့အခါအတူတူနေတဲ့အခါဆင်ကျင်ပါဓမ္မတန်ဘောကတရားဆွေးနွေးတဲ့အခါဒီလိုခါဒီမှာလည်းပဲမသိလို့မေးမြန်းတဲ့အခါစာပေဆွေးနွေးတဲ့အခါလည်းဆင်စင်ချင်းချင်းလုပ်ပါလို့တပည့်တော်ကိုရောက်တဲ့နေရာစပြီးတော့သတိပေးစကားပြောပါတယ်ဖရာလို့လျှောက်တော့မထေကြီးမှစိတ်ထဲမှာတိတ်ပြီးတော့ဒေါသကြီးဖြစ်သွားပါတယ်သူတော်ကောင်းရဲ့စိတ်ထဲမှာဒေါသကြီးအလေးလေးတက်လာတယ်ရေအိုးကိုဒုံးနဲ့ရိုက်ခွဲလိုက်တယ်လို့ပဲချစ်ချင်းမေတ္တာတွေရဲ့ကြေမွားပြီးတော့ဒေါသတွေပျော့ရက်လေခြင်းဆိုတဲ့စိတ်နဲ့ဒါမျိုးလေးဖြစ်သွားတယ်ပေါ့အဲ့တော့ဓမ္မဂတိကမထေကြီးဒေါသဖြစ်တာသိတာနဲ့ပြန်သွားတယ်မထေငယ်ထံသွားပြန်ရောမထေငယ်ကိုလည်းပဲဒီလိုပဲသူကဟိုကနေတင်းကျပ်မေးတော့ရှောက်ထားတယ်မထေကြီးကဒီလိုပြောတဲ့အကြောင်းပြောတော့မထေငယ်ကလည်းဒေါသတွေဖြစ်လိုက်တာတဦးနဲ့တဦးဆွေးနွေးမှုမပြုဘဲနဲ့ငါကကောင်းတယ်လို့ငါပေါ်မှာမကောင်းရက်လေခြင်းဒါမျိုးတွေဖြစ်သွားခဲ့ပါတယ်အဲ့တော့ဖြစ်သွားတော့ဘုန်းကြီးတို့ခါတိုင်းကဆိုရင်ဒီမထေကြီးနှစ်ပါးဆုံးခံအတူတူကြွနေကြအဲ့ဒီတော့နောက်ရက်မှာတော့သူတို့နှစ်ပါးခွဲပြီးတော့ဆုံးခံကြွကြရတယ်အဲ့တော့မထေငယ်ရဲ့အကြောင်းကိုကျင်ပြန်ရောက်တယ်ရောက်တော့မထေကြီးလာတာမြင်တော့ခါတိုင်းကဆိုရင်မထေကြီးရဲ့တပိတ်သင်္ကန်းလေးတွေခရူးကျိုးစိုးတဲ့နေနဲ့ယူပြီးတော့နောက်ကနေပြီးတော့တပိတ်သင်္ကန်းလေးကိုင်းပြီးတော့ကိုရင်လေးတို့လိုက်ပြီးတော့ပြုစုတယ်ဒီနေ့တော့ငါတပိတ်သင်္ကန်းကိုခံယူရရင်ကောင်းမလားမယူရဘဲနေရင်ကောင်းမလားစဉ်းစားတယ်။နောက်ဆုံးတော့ငါလုံနေကြဝတ္တရားပြတ်ပါလိမ့်မလားပြတ်တာမသိတော့ပါဘူးဆိုပြီးအရှင်ဘုရားရဲ့တပိတ်သင်္ကန်းကိုတပည့်တော်ကိုပေးပါ။ကင်မလို့သွားပြီးတော့ခီဦးကြိုဆိုတယ်ပေါ့။ဒီတော့မထေကြီးကမထေငယ်ကိုပြောလိုက်တယ်။ငါရှင်ဆုံးမရခတ်တဲ့ကိုတော်တဲ့ငါရဲ့တပိတ်သင်္ကန်းကိုကင်ဖို့ရမသိတော့ပါဘူး။ဒါမျိုးပြောပြီးတော့မထေကြီးကခက်တင်းတင်းပဲပြောလိုက်တယ်။ဒီတော့မထေငယ်ရလည်းပဲရှင်ဘုရားတဲ့တပည့်တော်ဟာစောစောပိုင်းကတော့အရှင်ဘုရားရဲ့တပည့်သင်္ကန်းတို့ကိုမယူတော့ဘူးခယူးမကြိုဆိုတော့ဘူးလို့စဉ်းစားခဲ့ပါတယ်တဲ့အမှန်တိုင်းပြန်လျှောက်လိုက်တယ်အဲ့တော့မထေကြီးကဘာပြောတယ်လဲဆိုတော့ငါရှင်တရင်ငယ်တဲ့သင်ကဘလို့များတွေးတော်နေတယ်လေငါအနေနဲ့ဟောဒီကြောင်းကြီးပေါ်မှာညီကဲတွေ့တာမှုတဏှာရှိတယ်လို့သင်စဉ်းစားနေသလားထင်နေသလားလို့မထေကြီးကမေးလိုက်တယ် ဒီတော့မထင်ငယ်ရလည်းပြန်လျှောက်တယ်အရှင်ဘုရားတဲ့အရှင်ဘုရားကိုဘလို့ထင်ပါတလဲတပည့်တော်အနေနဲ့ဟောဒီကျောင်းပေါ်မှာညီကမှုတဏတရားများရှိတယ်လို့အရှင်ဘုရားထင်ပါသလားတဲ့ဒီကျောင်းကအရှင်ဘုရားရဲ့ကျောင်းပါတပည့်တော်သွားပါတော့မယ်ဆိုပြီးတော့မထင်ငယ်ရဲ့သူ့ရဲ့တပည့်သင်ငန်းလေးတွေယူပြီးတော့ဘုန်းကြီးတို့ကြောင်ပါနေထွက်သွားတော့တာတဘာကအရှိပေါက်ကထွက်တဘာကအနောက်ပေါက်ကထွက်တော့တာအဲ့တော့ဓမ္မဂတိကဝုတ်ကြည်တန်းကြီးလိုက်ပြီးတော့ဟန်ဆောင်ပန်ဆောင်အရှင်ဘုရားတို့ဒီလိုမလုပ်ပါနဲ့အရှင်ဘုရားတို့ဒီလိုမလုပ်ပါနဲ့ပြန်ပြီးတော့ကြောင်တဲ့တရင်သုံးညပါဘုရားဒီလိုလိုက်ပြီးတော့ပြောသေးတယ်ဒါရင်မထေကြီးတွေကငါရှင်နဲ့တင်နေခဲ့ပါတော့ဆိုပြီးတော့ကြောင်ကိုအပ်ပြီးတော့မထေကြီးနှစ်ပါးဟာတလန်းစီထွက်သွားခဲ့ကြပါတယ်အဲ့တော့ထွက်သွားတဲ့ချိန်ရန်စားပြီးတော့မထေကြီးနှစ်ပါးမှာစိတ်ချမ်းသာမှုမရပါဘူးတဲ့ကြွားတဲ့လူတွေရာလည်းပဲဓမ္မဂတိကဆုံးကံကြွားတဲ့အခါသူတို့မထေကြီးနှစ်ပါးကိုမမြင်တော့အရှင်ဘုရားတပည့်တော်တို့မထေကြီးတွေဘယ်မှာလဲဘုရားအဲ့တော့ဓမ္မဂတိကငါရှင်တို့တဲ့တကားတို့မမေးကြပါနဲ့တော့မထေကြီးနှစ်ပါးမနေ့ကရံဖြစ်ပြီးတော့ထွက်သွားကြပြီဒါမျိုးပဲပြန်ဖြေလိုက်တယ်ငါတောင်းမှန်ပေမဲ့မရတော့ပါဘူးအဲ့တော့ဉာဏ်ပညာမရှိတဲ့လူတွေကတော့ယုံကြည်ကြမှာပေါ့ဉာဏ်ပညာရှိတဲ့လူတွေကတော့ဒါမဖြစ်နိုင်ဘူးဒီဓမ္မဂတိကကိုအမိပြုပြီးတော့ဒီလိုဖြစ်တာနေမှာငါတို့ရဲ့မထေကြီးတွေကရှေးတုန်းကတည်းကဒီလိုစိတ်ထားမျိုးမရှိကြဘူးအဲ့တော့ပညာရှင်တွေကတော့ဒီလိုတွေးပြီးတော့စိတ်မကောင်းဖြစ်ကြရတယ်ပေါ့အဲ့တော့မထေကြီးနှစ်ပါးလည်းပဲရောက်ရာရဲမှာစိတ်ချမ်းသာမှုကိုမရဘူးငါကိုပြောရလေခြင်းခဏတွေ့တဲ့ဓမ္မဂတိကကိုမထေကြီးကလည်းပဲမထေကြီးနဲ့အာမိတဓမ္မဆက်ဆံခြင်းမပြုပါနဲ့လို့ဒီလိုပြောရလေခြင်းမထေငယ်ကလည်းပဲတွေးတယ်ဩမထေကြီးရဲ့လုပ်ရဟာဝန်လေးဆိုင်တာတခဏလေးတွေ့တဲ့ဓမ္မဂတိကကိုမထေငယ်နဲ့အာမိတဓမ္မဆက်ဆံမှုမပြုပါနဲ့လို့ပြောရနေချင်းဒီလိုတွေတွေ့ပြီးတော့စိတ်ဆင်းရဲလိုက်တာရောက်တဲ့နေရာမှာစားလည်းပဲမကြည့်နိုင်စားလည်းပဲမကြက်နိုင်ကမ္မထံလည်းပဲနှလုံးမသွင်းနိုင်စိတ်ဆင်းရဲမှုတွေကလွန်းနေကြတယ်သူတော်ကောင်းကြီးတွေဒုက္ခရောက်ကြရတယ်ဒီလိုနဲ့ဘုန်းကြီးတို့နှစ်ပေါင်းဘလောက်ကြာသွားတယ်ဆိုတော့နှစ်ပေါင်းတရာကြာသွားတယ်တဲ့အဲ့တော့တက်တန်းကနှစ်2000တန်းမှလူဖြစ်ကြတာဆိုတော့အဲ့တော့စောစောကတက်တော်80ရှိတဲ့ဆရာတော်ကြီးဟာတဖြည်းဖြည်းနဲ့တက်တော်180ရောက်သွားတယ်။89နှစ်ရှိတဲ့မထေရတက်တော်189နှစ်ရောက်သွားတယ်။အဲ့တော့အဲ့ဒီအချိန်မှာမူလနေခဲ့တဲ့ကျောင်းရဲ့အနောက်ရက်ကကျောင်းတစ်ကျောင်းမှာနှစ်ပါးသွားပြီးတော့ဆုံရတယ်ပေါ့။မထေကြီးကအရင်ရောက်ပြီးတော့ဂရင်လေးပေါ်မှာထိုင်နေတဲ့အချိန်မထေငယ်ကဝင်လာတယ်။အမှတ်တမှတ်သွားပြီးတော့ဆုံရတာ။နှစ်ပါးလုံးမျက်ရည်တွေကြာလို့တစ်ပါးနဲ့တစ်ပါးမှတ်မိပြီးတော့မျက်ရည်တွေမဆဲနိုင်ကြဘူး။အဲ့တော့မထေငယ်ကနေပြီးတော့189နှစ်ရှိတဲ့မထေငယ်ကငါသွားပြီးတော့စကားပြောရမလားမပြောဘဲနေရမလားမပြောဘဲနေတာမသိတော့ပါဘူးဆိုပြီးတော့ရှစ်ခိုးပြီးတော့လျှောက်ထားတယ်မထေကြီးကိုလျှောက်ထားတယ်အရှင်ဘုရားတဲ့အရှင်ဘုရားနဲ့တပည့်တော်နဲ့ဒီလောက်နှစ်ကြာအောင်တူနေလေခဲ့နေလာပြီးတော့အရှင်ဘုရားရဲ့တပည့်သင်ငန်းကိုတပည့်တော်ကဂင်ပေးခဲ့ပါတယ်ကိုရင်လေးလူဝေယဝိဆတ်လုတ်ခဲ့ပါတယ်တပည့်တော်ရဲ့ကာယကံဝစီကံမနောကံမှာရှင်ဘုရားအနေနဲ့မသိတော်တာများမြင်ဘူးပါသလားလို့မထေငယ်ရဲ့မျက်ရည်တွေပြေးပြီးတော့မျက်စိတွေမျက်ရည်တွေကြားပြီးတော့လျှောက်ထားတော့မထေကြီးကမတွေ့ဘူးပါဘူးတဲ့တင့်ရဲ့ပြစ်ကိုမမြင်ဘူးပါဘူးတဲ့ဒီလိုမမြင်ဘူးဆိုရင်ရှင်ဘုရားကဘာဖြစ်လို့ဓမ္မဂတိကကိုမထေငယ်နဲ့အာမိတဓမ္မမဆက်ဆံပါနဲ့လို့ဘာလို့မိန်တော်မူရတာလဲဘုရားလို့လျှောက်တော့ငါရှင်တဲ့ငါမမိန်ပါဘူးတဲ့အဲ့တော့မထေငယ်ကလည်းပဲရှင်ဘုရားကလည်းမထေကြီးရလည်းပဲတင်ရလည်းပဲဒီလိုဒီလိုပြောတယ်လို့ဓမ္မဂတိကငါ့ကိုလျှောက်တယ်ဟုတ်ပါသလားမဟုတ်ပါဘူးဆိုအဲ့မှာမထေကြီးနဲ့မထေငယ်နှစ်ပါးဇက်ကြီးလဲသွားပါတယ်ဓမ္မဂတိကရဲ့လှုပ်ကြံမှုဓမ္မဂတိကရဲ့သွေးထိုးမှုဒီเจ้าကိုလိုချင်တဲ့အတွက်သွေးထိုးတယ်ဆိုတာသိသွားတော့အဲ့မှာအချင်းချင်းစိတ်တွေနှစ်တရာလောက်စိတ်ချင်းရဲခဲ့တာအဲ့ဒီနေ့မှာစိတ်တွေကြည်လင်ပြီးတော့တပါးနဲ့တပါးတောင်းမှန်ကြရတယ်ဝန်ချကြရတယ်အဲ့တော့တောင်းမှန်ဝန်ချပြီးတော့ဒီဓမ္မဂတိကကိုနှင်ထုတ်ကြစို့ဆိုပြီးတော့ကျောင်းကိုပြန်သွားပြီးတော့ဓမ္မဂတိကခီဟူကြိုးစိုးပြီးမဲ့ကျောင်းကနှင်ထုတ်လိုက်ကြပါတယ်အဲ့တော့ဘုန်းကြီးတို့စာထဲမှာဒီဓမ္မဂတိကယန်းဟာနှစ်2000ကာလပတ်လုံးတရားတွေဟောတရားတွေပြယဟန်တရားတွေအာထုတ်တရားတွေကြိုးစားအာထုတ်မေတ္တာတွေပွားစသည်ဖြင့်ပေါ့နော်ပရိယပฏิပတ်ကိုနှစ်2000လုပ်ပါတယ်သို့တော့အဲ့ဒီနှစ်2000လုပ်တဲ့ကုသိုလ်ကံတွေကအဝီစီငရဲကြအောင်မကြအောင်မဆောင်ရှောက်နိုင်ဘူးတဲ့ပြန်တော်မူတဲ့အခါဓမ္မဂတိကယင်ဟာအဝိဇ္ဇငရဲ့ရောက်သွားရပါတယ်အဲ့တော့အနှစ်2000ကာလပတ်လုံးကြိုးစားအထုတ်တဲ့စာသင်စာချလုပ်တရားဟောတဲ့လုပ်အနှစ်2000ကာလပတ်လုံးဖျားဥပြုမေတ္တာပွားတရားရှိမှတ်တဲ့လုပ်တရားအဝိဇ္ဇငရဲ့မကြအောင်မဆောင်ရှောက်နိုင်တော့ဘူးအဲ့ဒီအင်မတန်မှချစ်မြတ်နိုးကြတဲ့မထေကြီးနှစ်ပါးကိုသွေးထိုးခဲ့တဲ့ဇာတ်ကြောင့် ပိတုနာဝါစာကံကြောင့်အဝိဇ္ဇငရဲကိုရောက်ရပါတယ်။အဲ့တော့ကတ္တပဘုရားရှင်နဲ့ကောဓမဘုရားရှင်နှစ်စုရဲ့ကြားမှာဝိဇ္ဇငရဲရောက်ပြီးတော့အဝိဇ္ဇငရဲကလွတ်လာတဲ့အခါကျတော့ဘာဖြစ်ရတယ်လဲဆိုတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာဝတ်ပိတ္တာကြီးသွားဖြစ်ရတယ်တဲ့။ဒီဝတ်ပိတ္တာကြီးကိုဘယ်သူကတွေ့ရတယ်လဲဆိုတော့ရှင်မောကလန်နဲ့အရှင်လက္ခဏမထေရရာဇေကျုံမြို့ကနေပြီးတော့ကိစ္စကုတ်တောင်ကနေပြီးတော့ရာဇေကျုံမြို့ကိုဆွန့်ကန်ကြွမယ်ဆိုပြီးဆင်းလာတဲ့အချိန်မှာဝတ်ပိတ္တာကြီးကိုရှင်မောကလန်သွားတွေ့ရတယ်။အဲ့တော့ဝိပိဒါကြီးရဲ့ပုံသဏ္ဍာန်ဘလောက်ကြောက်เสียကောင်းတယ်လဲဆိုတော့ခန္ဓာကိုယ်ကလူရဲ့ခန္ဓာကိုယ်နဲ့တူတယ်တဲ့ဥကောင်းကြီးကတော့ဝတ်ဥကောင်းကြီးနဲ့တူတယ်တဲ့ဝတ်ကောင်းကြီးနဲ့တူတယ်တဲ့နောက်အမီးကလည်းပဲပေါက်နေချင်နေရမပေါက်ဖဲနဲ့ဗဇက်သေးကနေအမီးပေါက်ပြီးတော့အဲ့ဒီအမီးကပိုးလောက်တီတဖွာဖွာနဲ့ထွက်နေတယ်တဲ့အရှင်မောကလန်ကဒီဝိပိဒါကြီးကိုတကိုးပင်ကြီးနဲ့မြင်ရတော့ပြုံးတော်မူတယ်အဲ့တော့ပြုံးခြင်းအကြောင်းအရှင်လက္ခဏာမေးတော့မြတ်စွာဘုရားရှေ့ကြမှာမေးပါဆိုတော့မြတ်စွာဘုရားရှေ့ကျအရှင်လက္ခဏာကနေမေးတော့အရှင်မောကလန်ဝတ်ပိတ္တာရဲ့ပုံသဏ္ဍာန်ကိုပြောပြတယ်။အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကငါဘုရားတဲ့ဗောဓိပင်အောက်မှာဘုရားဖြစ်တော်မူကားစတဲ့ဟောဒီဝတ်ပိတ္တာကြီးကိုတွေ့ခဲ့တယ်။ဒါပေမဲ့လို့သူများတွေကိုပြန်ပြီးတော့ငါဘုရားမဟောကြားခဲ့ဘူးတဲ့။ဘာဖြစ်လို့လဲဆိုတော့မယုံကြည်လို့ရှိရင်သူတို့မှာအပြစ်တွေဖြစ်သွားမှာဆိုလို့ငါဘုရားမယုံကြည်တဲ့ပုဂ္ဂိုလ်တွေအကုသိုလ်ဖြစ်သွားမှာဆိုလို့တနာတော်မူတဲ့အတွက်မဟောကြားခဲ့တာဆိုပြီးတော့မြတ်စွာဘုရားကပြန်လည်မိန်ကြားခဲ့ရပါတယ်မိန်ကြားပြီးတော့အဲ့ဒီဝက်ပိတ္တာကြီးရဲ့ရှေးအာကုတုကံဟာမထေရီနှစ်ပါးညင်ညွတ်နေတာကိုသွေးခွဲခဲ့တဲ့အာကုတုကံကြောင့်ပိတုနာဝါစာကံကြောင့်ဒီလိုဝီဇင်ငရဲ့ကြအဝီဇင်ငရဲ့ကြပြီးမှဝက်ပိတ္တာကြီးဖြစ်ရတဲ့ကြောင့်မြတ်စွာဘုရားကပြန်လည်ဟောကြားခဲ့ပါတယ်ဒါကိုဘုန်းကြီးဟာစာရဲကနေပြီးတော့ယနေ့မိဘမေတ္တာမိသားစုကိုဓမ္မလက်ဆောင်ပေးပါတယ်အဲ့တော့ပိတုနာဝါစာကံဟာဘလောက်ကြောက်เสียကောင်းလဲအင်မတန်ကြောက်เสียကောင်းတယ်တကယ်လို့ဓမ္မဂတိကသီလသမာဓိပညာကြီးမားတဲ့မထေရီနှစ်ပါးကိုတွေးခွဲလိုက်တယ်တွေးခွဲယုံခွဲတဲ့မထေရီနှစ်ပါးကကွဲပြားမသွားပါဘူးဆိုရင်အဝိဇ္ဇငရဲကြာချင်မှကြာမှာပါခုတော့မထေရီနှစ်ပါးကနှစ်တရာကာလပတ်လုံးတွေးတွေကွဲပြီးတော့တစ်ပါးနဲ့တစ်ပါးစကားမပြောနိုင်မျက်ရည်တွေကျနောက်ပြီးတော့တရားလည်းအာမထုံနိုင်ဖျားဟုတ်လည်းမပြုတ်နိုင်စားလည်းပဲမချနိုင်စားလည်းပဲမကျက်နိုင်စိတ်ဆင်းရဲပြီးတော့နှစ်တရာလုံးနေရတယ်သီလသမารီပညာကြီးမားတဲ့ဒီဆရာတော်ကြီးနှစ်ပါးကိုစိတ်ဆင်းရဲအောင်လုပ်ခဲ့တဲ့သွေးကွဲအောင်လုပ်ခဲ့တဲ့အာကုတုကံကြောင့်အနှစ်2000လုပ်ခဲ့တဲ့စာတင်စာကြတရားဟောတရားပြဖျောက်ပြမေတ္တာပွားတရားရှုမှတ်ခဲ့တဲ့ကုတုကံတွေဟာအဝိဇ္ဇငရဲမရောက်အောင်ဘုန်းကြီးတို့မဆောင်ရှောက်နိုင်ဘူးတဲ့ကွယ်လွန်တော့အဝိဇ္ဇငရဲရောက်ရပါတယ်ဒါလေးတွေကဘုန်းကြီးတို့တတိထားသင့်တယ်ဒါကြောင့်တချို့တရားတွေတော့ထိုင်မာရဲ့နှုတ်တွေကသူများသွေးကွဲအောင်ညှိမို့လို့ငါပြောတာဘသူကဘလို့ပြောနေတယ်စသည်ဖြင့်ယိုယိုသားသားပြောရင်တော့တော်ပါသေးရဲ့ယိုယိုသားသားမဟုတ်ဘဲနဲ့ကွယ်ပြားစေခြင်းလို့ကိုယ့်ဘောမှာကျေးဇူးရှင်လို့ထင်ပြီးတော့ချစ်ခင်လာအောင်လို့ဒီလိုပြောပြီးဆိုရင်ဒီကံတွေဟာဘုန်းကြီးတို့ပိတုနာဝါစာကံဖြစ်သွားပါတယ်အဲ့ဒီလိုပိတုနာဝါစာကံဖြစ်သွားတဲ့ဆိုလို့ရှိရင်ချစ်သူနှုတ်ခင်မင်းတဲ့ပုဂ္ဂိုလ်တွေမထေရီနှစ်ပါးကဲ့သို့သီလသမာဓိပညာရှိတဲ့ပုဂ္ဂိုလ်တွေကွယ်ပြားသွားပြီးဆိုရင်အပြစ်ဟာတိတ်ပြီးတော့ကြီးပါတယ်ခုဘုန်းကြီးတို့ဓမ္မဂတိကရဲ့အာကုတုကံဟာယိုယိုသွေးခွဲယုံနေမှာကောမူသားဝါရပါမူတာဝါရပါထပ်ပြီးတော့ဆင်သွားတယ်။လိညာပြီးတော့သူပြောဆိုတာမထေရီနှစ်ပါးတစ်ပါးထံသွားပြီးတော့လိညာပြောဆိုတယ်။နောက်တစ်ပါးထံသွားပြီးတော့မပြောတဲ့စကားကိုပြောတယ်လို့လို့နဲ့လိညာပြောဆိုတယ်။ဒီတော့ဘာဖြစ်သွားလဲအပြစ်ကကြီးတယ်ကြီးသွားတယ်။ပိတုနာဝါစာကံနဲ့မကဘဲနဲ့မူတာဝါရပါထပ်ဆင်သွားတယ်တဲ့။ကဲအားလုံးဒါလေးကိုလိုက်ဆိုလိုက်မဟုတ်မမှန်လီစေပြန်ကျံဖန်ကုံချောသူမူတာအပြည့်ထက်ခါဖြစ်အညစ်ထိတ်ကောင်းလူအဲ့တော့ဓမ္မဂတိကရှင်မြတ်ရဲ့ပိတုနာဝါစာကံဟာကံဖြစ်ယုံနေမကပါဘူးမထေရီနှစ်ပါးသွေးကွဲပြီးတော့စိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ကြတဲ့အတွက်အပေကြစီတဲ့ကံလေးဖြစ်သွားပါတယ်မထေရီနှစ်ပါးသီလသမာဓိပညာတွေကြီးမားလွန်းတဲ့အတွက်ဒီဓမ္မဂတိကမှာအပြစ်ဟာပိုကြီးသွားပါတယ်အနှစ်2000ကာလပတ်လုံးယဟန်တရားတွေအထုတ်တရားတွေဟောစာရိချဒီကုသိုလ်တွေလုပ်ပြီးမဲ့အဝိဇ္ဇငရဲကိုပဲရောက်သွားရပါတယ်အပြစ်ကကြီးလွန်းသွားပါတယ်ပိတုနာဝါစာကံရိုးရိုးတယ်မကပဲနဲ့မူတာဝါရဆိုတဲ့ကံမှာထပ်ပြီးတော့ဆင်သွားတယ်တဲ့ဒါကြောင့်ဘုန်းကြီးကလန့်ကြောက်လန့်ပွဲရာပိတုနာဝါစာဆိုတဲ့ဒီအပိုင်း1တရားကိုဟောပါတယ်အဲ့တော့ဒီတရားမှာဘုန်းကြီးကနှုတ်အားဖြင့်ကြိုးစားအထုတ်တာသူများသွေးကွဲအောင်နှုတ်ဖြင့်ပြောဆိုတာကိုဒါဘုန်းကြီးကဟောခြင်းဖြစ်ပါတယ်။နောက်ဘုန်းကြီးတို့အလင်းသိမ့်လို့ရှင်က ခန္ဓာကိုယ်အမူအရာနဲ့သူများပေါ်မှာတွေးခွဲပုံလေးကိုလည်းပဲအလင်းသိမ့်လို့ရှိရင်ဘုန်းကြီးဟောပြပါဦးမယ်ဒီတရားတော်ကို나ယူပြီးတော့ကိုယ့်ကိုယ်ကိုဝစီကံများစင်ကြယ်အောင်ကြိုးစားနိုင်ကြပါစေအဲ့ဒီလိုဝစီကံတွေစင်ကြယ်ပြီဆိုရင်ဘာဖြစ်မလဲမပန်းဖို့ပန်းကိုပန်းစင်ခွင့်ရှိသွားပါပြီမပန်းဖို့ပန်းကိုပန်းစင်ခွင့်ရှိမှပန်းစင်မှနိဗ္ဗာန်ဆိုတဲ့တော်ဝင်ခန္ဓာကြီးကိုတက်ရောက်ခွင့်ရှိပါတယ်ဒါကြောင့်မို့ဘုန်းကြီးတို့နိဗ္ဗာန်ဆိုတဲ့တော်ဝင်ခန္ဓာကြီးကိုတက်ရောက်ဖို့အတွက်မပန်းဖို့ပန်းပန်းစင်နိုင်အောင်ကြိုးစားရပါတယ်မပန်းဖို့ပန်းပန်းစင်နိုင်အောင်ကံသုံးပါးကိုစင်ကြယ်စေဖို့ဘုန်းကြီးရကြောက်လန့်ပေါ်ရပိတုနာဝါစာဆိုတဲ့ဒီတရားကိုဓမ္မလက်ဆောင်ပေးပါတယ်ဒါကြောင့်အာလုံသောသူတော်ကောင်းတွေရပိတုနာဝါစာကံကိုရှောင်ကျဉ်ရင်းနဲ့ကံများစင်ကြယ်အောင်ကံသုံးပါးစင်ကြယ်အောင်ကြိုးစားနိုင်ကြပါစေကံသုံးပါးစင်ကြယ်ပြီးတော့မပန်းဖို့ပန်းပန်းစင်ပြီးတော့နိဗ္ဗာန်တည်းဟုသောတော်ဝင်ခန္ဓာချမ်းသာကိုကိုစီကိုယ်ကလင်မြန်စွာခံစားနိုင်ကြပါစေကုန်တည်းသာ